Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2016ခုနှစ်ဧပြီလ22ရက်တောက်ကြနေ့ညပဲစီစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25နဲ့32တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပဲသတင်းတွေကိုနောက်လောက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။ဒီတိနိုင်ငံအနေနဲ့ဥရောပသမဂ္ဂထဲမှာဆက်နေဖို့အမေရိကန်သမ္မတဘရက်အိုဘားမားကတိုက်တွန်းလိုက်ပါတယ်။အကြမ်းဖက်တိုက်ခိုက်သူသုံးခဲ့တဲ့ iPhone ကိုဖွင့်ဖို့ဒေါ်လာတန်းတန်းသုံးခဲ့တယ်လို့ FBI အကြီးအကဲကပြောလိုက်ပါတယ်။ဒေါ်ဆန်းစုကြည်ကကမ္ဘာတဝန်းလူသန်းပေါင်းများစွာအတွက်မျှော်လင့်ချက်မျိုးစုတစ်စုံအဖြစ်ဆက်ရှိနေစေပါရဲ့လို့အမေရိကန်သမ္မတဘရက်အိုဘားမားကအကြီးအကျယ်ရေးသားပါတယ်။ဒီသတင်းတွေအပအဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။အခုညနာဆင်ရမယ့်အထက်မှာပြည်ရင်းပြည်ပကမြန်မာနိုင်ငံဆိုင်ရာတန်ယုံကြီးကဲတွေဒီကနေ့နေပြည်တော်မှာတွေ့ဆုံခြင်းဒေါ်နိုင်ငံခြားရေးဝန်ကြီးဒေါ်အောင်ဆန်းစုကြည်ကအခုလိုပြောသွားပါတယ်
။ As you all know,Our country stands at the meeting point of South Asia and Southeast Asia.
ပထဝီဝင်းနေထားရမြန်မာနိုင်ငံဟာအချက်ချာကြပြီးအရေးပါပုံတွေကိုပြောပြသွားခဲ့တာကိုနားဆင်ကြရမှာပါ။တခါဒီပွဲထဲမှာပဲမြန်မာဘာမားဆိုတဲ့ခေါ်ဆိုမှုနဲ့ပတ်သက်လို့အစဉ်ပြေသလိုခေါ်နိုင်ကြောင်းကိုလည်းသူကပြောသွားပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးကတော့မြန်မာနိုင်ငံအတွင်းဒီမိုကရေစီထွန်းကားရေးနဲ့လူ့အခွင့်အရေးလေးစားလိုက်နာမှုရှိအောင်အားပေးကူညီသွားမယ်လို့ပြောပါတယ်။ရာသီဥတုနဲ့ပတ်သက်တဲ့သတင်းမှာတော့3ရက်အတွင်းတနိုင်ငံလုံးနီးပါးမိုးထစ်ချုံရွာလေပြင်းတိုက်တာတွေဖြစ်နိုင်သေးတဲ့အကြောင်းကိုလည်းပြောပြသွားမှာပါအခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကကြေညာပေးပါမယ်ရှင
်ဥရောပသမဂ္ဂ EU ထဲမှာပြည်ထိုင်နိုင်ငံဆက်နေမယ်မနေဘူးဆိုတော့ကိုပြည်ထိုင်မဲဆန္ဒရှင်တွေဇွန်လ23ရက်နေ့မှာလူလူဆန္ဒခံယူပွဲနဲ့မဲပေးဆုံးဖြတ်ဖို့ရှိနေတဲ့ကိစ္စအပြင်းထန်ညှင်းပွားနေတာကြားတဲ့အထက်အမေရိကန်သမ္မတဘရက်အိုဘားမားကလည်းသူ့ရဲ့သဘောထားကိုထုတ်ပြောလိုက်ပါတယ်လန်ဒန်မြို့တော်အပြင်ဘက်ကစတန်စတက်လေဆိပ်မှာတာတာဘရီနီနှောင်းပိုင်းကအမေရိကန်သမ္မတရဲ့ Air Force 1လေယာဉ်ဆင်းသက်ပြီးအချိန်ပိုင်းအတွင်းမှာပဲထုတ်ဝေတဲ့ The Telegraph သတင်းစာထဲမှာမစ္စတာသမ္မတဥပမာကစောင်းမားတစ်စောင်ရေးပြီးပြောထားတာပါ။ဗြိတိန်နိုင်ငံနေနဲ့ EU ထဲမှာဆက်နေဖို့သမ္မတဥပမာကတိုက်တွန်းထားပြီးဒါဟာဗြိတိန်နိုင်ငံကိုပိုပြီးအားကောင်းစေလိမ့်မယ်လို့ဆိုပါတယ်။ဗြိတိန်နိုင်ငံနေနဲ့ EU ထဲမှာဆက်နေမယ်မနေဘူးဆိုတော့ကိုဆုံးဖြတ်တာဟာအဆုံးတစ်နေ့မှာတော့ဗြိတိချမဲဆန္ဒရှင်တွေကိုယ်တိုင်ဆုံးဖြတ်ရမယ့်ကိစ္စပါလို့မစ္စတာဥပမာကရေးပါတယ်။ဥရောပသမဂ္ဂဟာပြည်ထောင်စုဩဇာအရှိန်အဝါကိုရော့မသွားစေပဲပူပြီးအားကောင်းစေပါတယ်။အားကောင်းတဲ့ဥရောပဟာပြည်တင်ရဲ့ကမ္ဘာလုံးဆိုင်ရာခေါင်းဆောင်မှုမှာချိန်ချောက်မှုတစ်ခုမဟုတ်ပါဘူး။ပြည်တင်ရဲ့ကမ္ဘာလုံးဆိုင်ရာခေါင်းဆောင်မှုကိုပူပြီးအားကောင်းစေပါတယ်လို့မစ္စတာအိုဘားမားကရေးထားပါတယ်။
ကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမှာအကြမ်းဖက်သမားအသုံးပြုခဲ့တဲ့လျှို့ဝှက်တင်ကြီးတာရီနဲ့ပိတ်ထားတဲ့ iPhone ကိုဖွင့်ပြဖို့ဒေါ်လာတသန်းအသုံးပြုခဲ့တယ်လို့အမေရိကန်ဘုတ်စုံစမ်းစစ်ဆေးရေးအဖွဲ့ FBI ညွှန်ကြားရေးမှူးကပြောပါရယ်ဖုန်းကိုဖွင့်ပြဖို့ငင်းစားတဲ့ Apple ကုမ္ပဏီကိုတရားစွဲဆိုမဲ့ကိစ္စဖြစ်မလာခဲ့ပေမဲ့ပုဂ္ဂိုလ်ရင်းနဲ့ပြည်သူလုံခြုံရေးအတွက်ဆွေးနွေးမှုတွေဆက်လုပ်သွားဖို့လိုတယ်လို့ FBI ညွှန်ကြားရေးမှူး James Comey ကတင်ကြာရာပရီနဲ့လန်ဒန်လုံခြုံရေးညီလာခံမှာပြောဆိုသွားပါရယ
် They should continue to talk about it because we have a problem we'reAll of us share a set of values.
ကျွန်တော်တို့အားလုံးအသုံးပြုဝင်မြနေကြတဲ့ internet နဲ့ပုံကိုရေးလုံခြုံမှုဒါအပြင် computer တို့ phone တို့လိုကျွန်တော်တို့တံပိုးထားတဲ့အရာတွေရဲ့လုံခြုံရေးနဲ့ပတ်သက်လို့ဘယ်လိုလုပ်ရမလဲဆိုတာဆက်ပြီးဆွေးနွေးဖို့လိုပါတယ်။အကြမ်းဖက်မှုကိစ္စနဲ့ပတ်သက်ပြီးတော့ပြည်သူလုံခြုံရေးနဲ့ပုံကိုရေးလုံခြုံရေးတို့ထိတိုက်တွေ့ရတာပါပဲ။ FBI ကဒီကိစ္စကိုကင်တွယ်ခဲ့ရတာပါ။ဘယ်လိုအဖြေထွက်လာမလဲဆိုတာမသိပေမဲ့ဒီကိစ္စကိုဆက်လုပ်ရအောင်ပါပါလို့ FBI ညွှန်ကြားရေးမှူးကပြောသွားတာပါ။ကယ်လီဖိုးနီးယားမှာလူ14ဦးသေဆုံးခဲ့ရတဲ့ဒီဇင်ဘာအကြမ်းဖက်မှုအတွင်းအကြမ်းဖက်သမားတို့အသုံးပြုခဲ့တဲ့ phone တွေကနေအသုံးဝင်တဲ့သတင်းအချက်အလက်ရလိုက်သလားဆိုတာကိုတော့ကိုမေးကပြောမသွားပါဘူး။
ကမ္ဘာရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုကမ္ဘာနိုင်ငံပေါင်း190ကနိုင်ငံကောင်းဆောင်တွေနယူးယောက်မြို့ကုလသမဂ္ဂရုံးချိုမှာဒီကနေ့လက်မှတ်ရေးထိုးကြဖို့ရှိပါတယ်။သဘောတူညီချက်ကိုကနအူးစစ်ဆက်ညှိနှိုင်းခဲ့ကြပြီးလေးလအကြာမှာအခုလိုလက်မှတ်ရေးထိုးကြမှာပါ။ဒီကနေ့လက်မှတ်ရေးထိုးပွဲဟာကမ္ဘာတန်တပန်အခင်းအကျင်းမှာပထမဆုံးဖြစ်တယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောပါတယ်။ဘာကြောင့်လဲဆိုတော့ကမ္ဘာသမိုင်းမှာဘယ်ချိန်တုန်းကမှသဘောတူညီချက်တရက်အပေါ်ဒီလောက်များတဲ့နိုင်ငံတွေလက်မှတ်ရေးထိုးတာမျိုးမရှိခဲ့ဘူးဒါကြောင့်ပါ။သဘောတူလက်မှတ်ရေးထိုးတဲ့နိုင်ငံတွေရဲ့ပြည်တွင်းမူဝါဒတွေအကြလုံးဆောင်ရမယ့်အဆင့်တွေကိုဆက်လုပ်ကြရအောင်မှာဖြစ်ပေမဲ့လေဒီကနေ့လက်မှတ်ရေးထိုးပွဲဟာမူလာတုန်းကသတ်မှတ်ထားတဲ့2020ပြည်နှစ်တည်းအများကြီးစောပြီးအကောင့်ထဲပေါ်နိုင်မဲ့လမ်းကြောင်းပေါ်ရောက်သွားစီမှာပါအမေရိကန်ပြည်ထောင်စုကိုစားနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကလက်မှတ်ရေးထိုးပွဲအခမ်းအနားကိုတက်ပါမယ်
2016ခုနှစ်ကမ္ဘာမြေနေမှာကမ္ဘာတဝန်းကလူပေါင်းတန်း1000ကျော်ဟာတဘာဝပတ်ဝန်းကျင်ကိုကာကွယ်ရေးအားပေးတဲ့လုပ်ငန်းတွေလှုပ်ဆောင်နေကြတယ်လို့နှစ်စဉ်ဧပြီလ22ရက်ဒီကနေ့မှာကြာရောက်တဲ့ကမ္ဘာမြေနေကိုစီစဉ်သူတွေကပြောပါရယ်။ကျောင်းနေအစုအဖွဲ့တွေ၊လူနေရပ်ကွက်တွေ၊ဘာသာရေးအဖွဲ့အစည်းတွေနဲ့တခြားအစုအဖွဲ့တွေဟာကိုယ်ဒေသမှာတန်ရှင်ရေးလှုပ်တာ၊တစ်ပင်ဆိုင်တာ၊နိုင်ငံရေးတာဝန်ရှိသူတွေနဲ့စီဝေးတာ၊ပညာရေးလုပ်ငန်းတွေလုပ်ကြတာစသည့်အပြင်စုဝေးလှုပ်ဆောင်ကြတာပါ။နယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာကမ္ဘာကောင်ဆောင်တွေကရာရီဥတုပြောင်းလဲမှုဆိုင်းယားပါရီတဘောတူညီချက်ကိုဒီကနေ့လက်မှတ်ရေးထိုးဖို့ရှိသလိုနိုင်ငံပေါင်း200ကျော်မှကမ္ဘာမြေနစ်ကိုအထိမ်းအမှတ်ပြုဆင်နွှဲကြတယ်လို့ကမ္ဘာမြေနစ်ကွန်ရက်အဖွဲ့ရဲ့ဒုတိယဥက္ကဋ္ဌဆူဇန်ဘတ်စ်ကပြောပါရယ်။1980ပြည်နှစ်တုန်းကကယ်လီဖိုးနီးယားပြည်နယ်ဆန်နာဘာဘရာမှာကြီးမားတဲ့ရေနံဖိတ်စင်မှုရဲ့တက်ရောက်မှုတွေအပေါ်တုံ့လုံချောက်ချသွားတဲ့အမေရိကန်အထက်လွှတ်တော်အမတ်တယောက်ကစပြီးတော့ပထမဆုံးကမ္ဘာမြေနစ်ကိုဖန်တီးသတ်မှတ်ခဲ့ခြင်းကလေးကဆိုရင်အချိန်နဲ့ပြောင်းလဲသွားပြီလို့ဆူဇန်ဘတ်စ်ကဆိုပါရယ်။
VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝီကနေတောက်ကြညာပဲတရုံတွေကိုတရရဆက်လက်ထုတ်လွှင့်နေပါတယ်။ဒေါ်ဆန်းစုကြည်ဟာတန်90ကျော်မြန်မာလူလူအတွက်တောင်မကကဘာတော်ကတန်ပေါင်းများစွာသောလူတွေအတွက်တရားမျှတမှုရဲ့မျှော်လင့်ချက်မီရှုတစ်စောင်ဖြစ်အခုဆိုရင်ဘယ်တော့ကနေမှမတူတဲ့အနေအထားနဲ့ဆက်ရှိနေစေပါလို့အမေရိကန်သမ္မတဗရာဂိုဘားမားကကြီးကြီးရေးသားလိုက်ပါတယ်။ Time Magazine ကပြုစုထုတ်ပြန်တဲ့ကဘာပေါ်မှာဩဇာအရှိန်ဟောအကြီးမားဆုံးလူပုဂ္ဂိုလ်အယောက်တရာစီးရင်ထဲမှာပါဝင်တဲ့ဒေါ်ဆန်းစုကြည်နဲ့ပတ်သက်ပြီးသမ္မတဗရာဂိုဘားမားက AB 21ရက်နေ့စွဲနဲ့ A Beacon of Hope မျော်လင့်ချက်မီးရှုတစ်စောင်ဆိုတဲ့ခေါင်းစဉ်နဲ့ Time Magazine Internet ဆာမျက်နှာမှာရေးထားတာပါအကျဉ်းသားဘဝကနေလွတ်တော်အမတ်ဖြစ်ခီးရှီကြီးကိုဖျက်ခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ဒေါ်ဆန်းစုကြည်ဟာသူ့ရဲ့ပါတီကိုပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာပြည်လုံးကျွအနိုင်ရအောင်ဦးဆောင်ခဲ့ပါပြီလို့သမ္မတဥပမာကရေးပါတယ်မြန်မာနိုင်ငံမှာနှစ်ပေါင်း90ကျော်တွင်ပထမဆုံးအရသာအစိုးရကိုအခုဒေါ်ဆန်းစုကြည်ကဦးဆောင်နေပြီလို့လည်းဖော်ပြပါတယ်မြန်မာနိုင်ငံဟာကြီးမားတဲ့စင်ခုံမှုတွေနဲ့ရင်ဆိုင်နေရဆက်ဖြစ်ပြီးတော့နိုင်ငံရဲ့အောင်မြင်မှုဟာကာလရှည်ဖြစ်နေတဲ့ပဋိပက္ခတွေအဆုံးသတ်ဖို့လူမျိုးစုနဲ့ကိုယ်ခွေရဘာသာခွဲအားလုံးကလူတွေအတွက်လူအခွင့်အရေးကိုအကောက်အွယ်ပေးဖို့ဆိုတာတွေအပေါ်မူတည်နေပါတယ်လို့သမ္မတဥပမာကထောက်ပြထားပါတယ်။ဒါပေမဲ့လည်းပိုပြီးကြီးမားတဲ့အလားအလာတွေနဲ့ကြွယ်ဝချမ်းသာမှုတွေရှိလာမယ့်အနာဂတ်တစ်ခုကိုဒီမိုကရေစီကနေပေါ်ဆောင်ပေးဖို့အသင့်ဖြစ်နေပါပြီလို့သမ္မတဥပမာကရည်သားထားပါတယ်
။မြောက်ကိုရီးယားရဲ့အဆိုအဖျင်းတောင်ကိုရီးယားကပြန်ပြေးဆွတ်သွားတယ်လို့ဆိုတဲ့ထွက်ပြေးခေလုံသူတစုရဲ့မိသားစုတွေကိုတောင်ကိုရီးယားကိုပို့ပြဖို့ဆုံးဖြတ်ထားတယ်လို့မြောက်ကိုရီးယားကဒီကနေ့ပြောပါရယ်အမျိုးသမီး12ယောက်အနေနဲ့တောင်ကိုရီးယားမှာရွှေ့ပြောင်းအခြေစိုက်နေထိုင်ရေးသူတို့ဘာသာဆုံးဖြတ်ထားတယ်လို့ပြောပြီးမျက်နှာချင်းဆိုင်တွေ့ဆုံရေးကိစ္စကိုတောင်ကိုရီးယားဘက်ကပယ်ချထားပါရယ်ဒီတွေ့ဆုံပွဲကိုတောင်ကိုရီးယားဘက်ကမစီစဉ်ဘူးဆိုရင်အပြင်းအထန်တုံ့ပြန်တာနဲ့ရင်ဆိုင်ရမယ်လို့မြောက်ကိုရီးယားကတတိပေးထားပါရယ်နှစ်ခင်းကြောင်တော့မှာသူတို့ရဲ့ချစ်ခင်ရတဲ့တာသမီတွေပြန်ပြေးဆွဲခံသွားရတဲ့မိသားစုတွေဟာဖြစ်နိုင်တဲ့များအစောဆုံးတိုက်ရိုက်ဆက်သွဲရဖို့စိတ်အားထက်သန်နေကြတယ်လို့နိုင်ငံပိုင်ကိုရီးယားဗဟိုသတင်းဌာန KCNA ကသတင်းထုတ်ပြန်ချက်တခုထဲမှာမြောက်ကိုရီးယားချက်ချင်းနေအဖွဲ့ကပြောထားပါတယ်တွေ့ဆုံပွဲကိုတောင်ကိုရီးယားကပယ်ချတာဟာအမျိုးသမီးတွေကိုတောင်ကိုရီးယားကပြန်ပေးဆွဲသွားတယ်ဆိုတာဝန်ခံထားဖြစ်တယ်လို့မြောက်ကိုရီးယားကဆိုပါတယ်အလုပ်သမားတွေဟာတရုတ်နိုင်ငံမှာအလုပ်လုပ်နေချိန်အတွင်းထွက်ပြေးခိုလုံဖို့တစုတစည်းတဲ့စီစဉ်ခဲ့ကြတာဖြစ်ပြီးတော့သူတို့ရဲ့လွတ်လပ်တဲ့ဆန္ဒအရတောင်ကိုရီးယားကိုရောက်လာကြတာဖြစ်တယ်လို့တောင်ကိုရီးယားကပြောပါတယ်
အမေရိကန်ကကမ္ဘာ့ကထပြုစီစဉ်တဲ့ Pacific သမုဒ္ဒရာရပ်ဝန်းမိတ်ဖက်ဆက်ဆံရေး TPP သဘောတူညီချက်ကိုတံပြန်ဖို့နဲ့တရားကုံတွေအဖွဲ့တစ်ခုထူထောင်ဖို့၃နှစ်နီးပါးကြာကြိုးပမ်းခဲ့ပြီးတဲ့နောက်အခုကမှတော့တရုတ်နိုင်ငံဟာ TPP သဘောတူညီချက်မှာပါဝင်ဖို့အလေးနဲ့စဉ်းစားနေပါပြီ။ကွဲပြားတဲ့ကုံတွေအဖွဲ့တွေနဲ့ပိုင်းခြားထားတဲ့ကမ္ဘာဖြစ်နေတာကအတိအပြည့်မရှိဘူးလို့ထင်နေကြောင်းအာရှအခြေခံစောက်အုံညီနီမျိုးနမူဘန် AIIB တဲ့ကိုအမေရိကန်ဝင်သင့်တယ်လို့တရုတ်နိုင်ငံဟာလည်း TPP မှာပါဝင်သင့်တယ်လို့တရုတ်အစိုးရရဲ့အကြံပေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့တရုတ်နယ်ကမ္ဘာလုံးဆိုင်ရာဌာနရဲ့ဥက္ကဋ္ဌဝမ်ဝေယောင်းကပြောပါလေ။ကုံသွေးရေးအတားအဆီးတွေလောက်တာကိုနှစ်ပတ်စလုံးကြာစံသင်ပြီးလောလောဆယ်ကုံသွေးရေးတိုးချဲ့တာမှာပူပေါင်းလှုပ်ဆောင်တဲ့လို့လည်းဝမ်က VOE ကိုပြောပါလေ။ကုံသွေးရေးဆိုင်ရာဖွဲ့စည်းတစ်ခုထဲမှာအတူတကွာလှုပ်ဆောင်ကြမယ်ဆိုရင်တရုတ်နဲ့အမေရိကန်နှစ်နိုင်ငံစလုံးအတွက်အကျိုးဖြစ်စရာအများကြီးရှိတယ်လို့ဝမ်ကဆိုပါလေ။
အမေရိကန်နာမည်ကျော်ဂီတပညာရှင်တဦးဖြစ်တဲ့ Prince ကွယ်လွန်သွားတဲ့ပေါ်အမေရိကန်မီဒီယာလောကကနာမည်ကျော် Oprah Winfrey ကအခုတော့ဂျုံငယ်ကလေးတွေတကယ်ပဲငိုနေကြပါပြီဆိုပြီးတော့ Prince ရဲ့တခြင်းဖြစ်တဲ့ Wendolph Cry ဆိုတဲ့တခြင်းကိုရင်ညွှန်းပြီးပြောပါရယ်အသက်59နှစ်အရွယ် Prince ဟာ Minnesota ပြည်နယ် Minneapolis မြို့ပြင်ဖက်မှာသူ့ရဲ့အိမ်မှာကြာရာပြင်းနဲ့မနက်ပိုင်းကကွယ်လွန်သွားတာပါတည်ဆုံရတဲ့အကြောင်းရင်းကိုတော့သေချာမသိရသေးပါဘူးဒီကနေ့လို့ဖို့စီစဉ်ထားတဲ့ရင်ခွဲစစ်ဆေးချက်ကနေအဖြစ်ထွက်လာဖို့ရက်တော်ကြောင်းမယ်လို့တာဝန်ရှိသူတွေကပြောပါရယ်ရဲတပ်ဖွဲ့ကိုအရေးပေါ်အကြောင်းကြားတဲ့အတွက်ရဲတပ်ဖွဲ့ဝင်တွေ Prince ရဲ့အိမ်ကိုရောက်သွားချင်းသူ့ကိုဓာတ်လေကားထဲမှာလှုပ်ရှားမှုမရှိဘဲတွေ့ကြတယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါရယ်အရေးပေါ်ကုသနည်းနဲ့စူးစမ်းကြပေမဲ့လည်းမအောင်မြင်ပဲတည်ဆုံပြီလို့တမန်လိုက်တာပါ Prince ကိုပြီးခဲ့တဲ့သတင်းပတ်ကပဲဆေးရုံတင်ခဲ့ရပါသေးတယ်ဂျော်ဂျီယာပြည်နယ်မှာလှုပ်တဲ့ဂီတာဖျော်ဖို့ပွဲတစ်ခုကနေအပြန်သူ့ရဲ့ကိုပိုင်လျင်ဟာ Illinois ပြည်နယ်မှာအရေးပေါ်ဆင်ခဲ့ရပါတယ်သူ့ကျမ်းမာရေးနဲ့ပတ်သက်ပြီးအဲ့ဒီအချိန်ကအသေးစိတ်ထုတ်ပြန်တာတွေမရှိခဲ့ပါဘူး Prince ဆိုတဲ့နာမည်ဟာသူ့ရဲ့ဂီတာလောကနာမည်သက်သက်မဟုတ်ပါဘူးသူ့ကို1958ခုနှစ်ဇွန်လ9ရက်နေ့က Minneapolis မြို့မှာ Prince Roger Nelson ဆိုတဲ့နာမည်နဲ့မွေးဖွားခဲ့တာဖြစ်ပါတယ
2016ခုနှစ်ဧပြီလ22ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကြီးညာပေးခဲ့ကြတာပါအခုကစပြီးနောက်ဆုံးရထားတဲ့သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမယ်ထည့်အရင်ဆုံးနေပြည်တော်မှာဒီကနေ့နိုင်ငံခြားရေးဝန်ကြီးဒေါက်တာဆန်းစုကြည်နဲ့နိုင်ငံခြားတန်ရုံအကြီးအကဲတွေတွေ့ဆုံခဲ့ကြတဲ့အကြောင်းကိုပြောပြပေးပါမယ်မြန်မာနိုင်ငံဟာပထဝီဝင်အနေထားအရအချက်ချကြတဲ့နေရာမှာတည်ရှိတာဖြစ်တဲ့အတွက်ဒီချိန်ဒီပေါ်မှာတန်တမာရေးနီးရအုံပြုပြီးရှိနေတဲ့စိန်ခေါ်ချက်တွေကိုဒေတာတွင်းသာမကနိုင်ငံတကာအတွက်ပါအခွင့်လန်းတွေအဖြစ်ပြောင်းလဲသွားနိုင်ဖို့မျှော်လင့်တယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ကပြောသွားပါတယ်နေပြည်တော်မှာရှိတဲ့နိုင်ငံသားရေးဝန်ကြီးဌာနမှာကျင်းပတဲ့တန်တမန်တွေနဲ့တွေ့ဆုံပွဲမှာအခုလိုပြောသွားတာဖြစ်ပါတယ်နိုင်ငံသားရေးဝန်ကြီးဌာနမှာကိုယ်တိုင်သွားပြီးတော့သတင်းယူခဲ့တဲ့ VOA ရုံးခွဲတာဝန်ခံဒေါက်ခင်ဆိုးဝင်းကနေပြည်တော်ကနေအခုလိုသတင်းပေးပို့ထားပါတယ်ရှင
်ကောင်းပါပြီဒေါက်အောင်ဆန်းစုကြည်ဟာမြန်မာနိုင်ငံသားရေးဝန်ကြီးအဖြစ်နဲ့ပြည်ရင်းပြည်ပကမြန်မာနိုင်ငံဆိုင်ရာတန်ရုံအကြီးအကဲတွေနဲ့ဒီကနေ့ပထမဆုံးကြိမ်တွေ့ဆုံပြီးတော့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးရှင်းလင်းပြောဆိုလိုက်တာပါဒေါက်အောင်ဆန်းစုကြည်ကမြန်မာနိုင်ငံရဲ့နိုင်ငံသားရေးမူဝါဒရည်တည်ချက်နဲ့ပထဝီအနေအထားအရအရေးပါပုံကိုအခုလိုအလေးနဲ့ပြောဆိုလိုက်ပါတယ
် As you all know our country stands at the meeting point of South Asia and Southeast Asia and with China
အလုံးသိတဲ့အတိုင်းပါပဲကျမတို့နိုင်ငံဟာတောင်အာရှနဲ့ရှေ့တောင်အာရှစုံစည်းရာဒေသမှာတည်ရှိနေတာပါမြောက်ဖက်မှာတရုတ်နိုင်ငံကရှိနေတာဆိုတော့အရှေ့ပြားနိုင်ငံတွေနဲ့ပါထိစပ်နေသလိုပါပဲဒီလိုအချက်ချာကြတဲ့နေရာမှာတည်ရှိနေတဲ့အတွက်စိန်ခေါ်အကဲဆက်မှုတွေကလည်းအများကြီးရှိနေတာကတော့သိတာပါပဲဒီစိန်ခေါ်မှုတွေကိုငင်းချမ်းရင်တာယာဝါပြောရင်းနဲ့ချစ်ချည်ရေးကတဆင့်ကျမတို့ဒေသအတွင်းမှာတွေမကပဲကဘာတဝန်းလုံးမှာပါအခွင့်အလမ်းတွေအဖြစ်ပြောင်းလဲသွားနိုင်မှုမျှော်လင့်ပါတယ်လို့ပြောဆိုသွားတာပါမြန်မာနိုင်ငံဟာအင်အားကြီးနိုင်ငံမဟုတ်ပေမဲ့လို့ကဘာတဝန်းကြုံတွေ့နေရတဲ့ပြဿနာတွေကိုပူးပေါင်းဖြေရှင်းလို့တဲ့ကြီးမားတဲ့ရည်ရွယ်ချက်ရှိပါတယ်လို့လည်းဒေါက်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ
် We are not a big or very powerful country but we hopethat we will be able to lead the world
ကျမတို့နိုင်ငံဟာအင်အားကြီးနိုင်ငံမဟုတ်ပါဘူးဒါပေမဲ့ကမ္ဘာကိုအန္တရာယ်ကျရောက်မဲ့ပြဿနာတွေနဲ့ရင်ဆိုင်ကြရမယ်ဆိုရင်ရိုးရိုးသားသားဖြောက်မှန်မှန်ကန်စွာနဲ့အားလုံးနဲ့ချစ်ချည်ရေးကိုရှေ့ရှုပြီးဦးဆောင်သွားနိုင်ဖို့ညွှန်လင့်ပါတယ်အလုတ်ကြိုးစားလုပ်ကြမယ်ဆန္ဒတွေနဲ့ဒါဆိုရင်လူသားတွေအားလုံးရဲ့အိမ်မက်တွေနဲ့ကျမတို့ကိုယ်တိုင်ကြီးမှန်းချက်တွေကိုလက်လန်းမိနိုင်မှာဖြစ်ပါတယ်တခါတလေကြီးမှန်းချက်တွေကဘလို့မှပြည့်နိုင်မှာမဟုတ်ဘူးလို့ထင်နေကြပေမဲ့ကြီးမှန်းချက်အမြဲတမ်းထားနိုင်တာကောင်းပါတယ်လို့ဆိုပါတယ်ဒါဟာကျမတို့ရည်မှန်းချက်အတွက်အခြေခံလိုအပ်ချက်ဖြစ်ပါတယ်လို့ပြောဆိုသွားတာပါဒီကနေ့တန်တမန်နေနဲ့တွေ့ဆုံပွဲကိုတက်ရောက်လာတဲ့ American တန်မတ်ကြီးအစ်စ် Scott Marcel ကတော့သမရဦးထင်ကျော်ထံတရားဝင်ခန့်အလွာမပေးအပ်ရသေးတဲ့အတွက်တန်မတ်ကြီးတယောက်အနေနဲ့ဘာမှမှတ်ချက်ပေးလို့မရသေးဘူးလို့ VOA ကိုပြောပါတယ်မြန်မာနိုင်ငံဆိုင်ရာ EU ဥရောပသမဂ္ဂတန်မတ်ကြီး Roland Kobia ကတော့ဒီကနေ့ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးခွင့်ရတဲ့အတွက်ဝမ်းသာကြောင်းနဲ့ဦးစားပေးလုပ်ငန်းရှင်တွေကိုကြားသိရလို့ကြိုဆိုတဲ့အကြောင်း VOA ကိုပြောပါတယ်
Now we have had an exchange of views first a speech by the
နိုင်ငံသားဝင်ကြီးအစ်စ်ဖြစ်လာတဲ့ဒေါက်အောင်ဆန်းစုကြည်ကကျွန်တော်တို့တန်တမန်တွေကိုဖိတ်ကြားပြီးတော့ဆွေးနွေးခွင့်ရလာဝမ်းသာပါတယ်နိုင်ငံပြောင်းလဲအတွက်ဒေါက်အောင်ဆန်းစုကြည်ရဲ့ဦးစားပေးဆောင်ရွက်ရမယ့်အချက်တွေကိုအပြန်အလှန်ဆွေးနွေးဖလှယ်ဖြစ်ကြပါတယ်မျိုးသားရင်ကြားစေရေးပြည်ရင်းချင်းချင်းရေးပြီးတော့အိန္ဒိယနိုင်ငံတွေမိဖက်နိုင်ငံတွေနဲ့ကောင်းမွန်တဲ့ဆက်ဆံရေးတည်တံ့ဖို့အတွက်လည်းသူပြောသွားတာကိုကျွန်တော်တို့ကြိုးစားပါတယ်
တန်တမန်နေနဲ့တွေ့ဆုံရှင်းလင်းပွဲကို ရန်ကုန်မြို့အခြေစိုက်တန်ယုံ46ယုံ၊ကုလသမဂ္ဂဌာနေကိုယ်စားလှယ်ယုံ1ယုံနဲ့ပြည်ပအခြေစိုက်တန်ယုံ46ယုံစုစုပေါင်း93ယုံကိုဖိတ်ကြားခဲ့ရာဒီကနေ့တန်ယုံ83ယုံကအကြီးအကဲတွေတက်ရောက်ခဲ့ကြပါတယ်။ဒီတွေ့ဆုံပွဲအပြီးမြန်မာနိုင်ငံဆိုင်ရာတန်တမာများအဖွဲ့အကြီးအကဲစင်ကာပူတန်မတ်ကြီးဦးဆောင်တဲ့အာဆီယံ9နိုင်ငံကတန်ယုံအကြီးအကဲတွေနဲ့ဒေါ်အောင်ဆန်းစုကြည်ကတီးခြားတွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်။
နိုင်ငံသားရေးဝန်ကြီးဒေါက်တာဆန်းစုကြည်ကမြန်မာနိုင်ငံသားရေးမူဝါဒတွေနဲ့မြန်မာနိုင်ငံရဲ့ယက်တီချက်တွေအကြောင်းနေပြည်တော်မှာနိုင်ငံသားတန်တမာတွေနဲ့တွေ့ဆုံပြီးပြောကြားခဲ့တာကိုဒေါက်ခင်ဆိုးဝင်းတင်ပြပေးသွားတာပါ။အဲ့လိုနိုင်ငံသားတန်တမာတွေကိုဒီအစိုးရတင်တဲ့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်လို့ရှင်းလင်းပွဲမှာဘာမှမြန်မာဆိုတဲ့အသုံးနှုန်းနဲ့ပတ်သက်လို့အဆင်ပြေတယ်လို့သုံးနှုန်းခေါ်ဆိုနိုင်တဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဒေါက်တာဆန်းစုကြည်ကပြောသွားခဲ့ပါတယ်။အရင်တုန်းကတော့ဘာမှဆိုတဲ့အသုံးနှုန်းကိုစစ်အစိုးရတာဝန်ရှိသူအဆက်ဆက်ကကန့်ကွက်ပြောဆိုလာခဲ့တာဖြစ်ပါတယ်။အကြောင်းအပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံသားရေးဝန်ကြီးဒေါက်တာဆန်းစုကြည်ဟာနိုင်ငံသားရေးဝန်ကြီးဖြစ်တာဝန်ယူပြီးတဲ့နောက်ပထမဆုံးအကြံဖြစ်တဲ့နိုင်ငံသားတန်တမာနေနဲ့နေပြီးတော့မှဒီကနေ့တောက်ကြနေကတွေ့ဆုံဆွေးနွေးခဲ့ပါတယ်။ကုလသမဂ္ဂအပါအဝင်ပြည်တွင်းပြည်ပကနိုင်ငံသားတန်တမာတွေနဲ့တွေ့ဆုံခဲ့စဉ်အတွင်းအစိုးရတည်ရဲ့မူဝါဒတွေကိုအဓိကအလေးပေးပြောကြားသွားခဲ့သလိုတန်တမာတွေအနေနဲ့လည်းမြန်မာနိုင်ငံကိုဘာမှနဲ့မြန်မာကြားမှာအဆင်ပြေတာကိုခေါ်ဖို့ပြောဆိုသွားခဲ့ပါတယ
်။ By the way, I think I'd better clear this business of Burma and Myanmar right here because there are some members of the diplomatic corps who don't know quite.
တလက်စားတဲ့ဒီမှာပဲဘာမားနဲ့မြန်မာဆိုတဲ့ကိစ္စကိုလည်းကျွန်မအနေနဲ့ရှင်းသင့်တယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့တန်တမန်တွေထဲမှာဘယ်ဟာကိုခေါ်ရမှန်းမသိတဲ့သူတချို့လည်းရှိပါတယ်။အဲ့တော့ရှင်တို့အစဉ်ပြေတာကိုခေါ်ကြပါ။ဘာကြောင့်လဲဆိုတော့ဖွဲ့စည်းပုံထဲမှာဘယ်ဟာကိုတုံးရမယ်ဆိုပြီးပြောထားတာမရှိပါဘူး။ကျွန်မကဘာမားလို့တုံးနေကြဆိုတော့ဘာမားဆိုတာကိုမကြာခဏတုံးပါတယ်။ဒါပေမဲ့ကျွန်မဒီလိုခေါ်လို့တခြားသူတွေလည်းလိုက်ခေါ်ဖို့လိုတယ်လို့မဟုတ်ပါဘူး။ရှင်တို့အားလုံးအစဉ်ပြေသွားအောင်ကျွန်မကလည်းနောက်ပိုင်းမှာမြန်မာလို့ကြိုးစားပြီးခေါ်ပါမယ်။
မြန်မာနိုင်ငံ1948ခုနှစ်လွတ်လပ်ရေးရပြီးကတည်းကဘာမားအဖြစ်နဲ့နှစ်ပေါင်းများစွာတရားဝင်ရပ်တည်လာခဲ့တာဖြစ်ပြီးတော့1988ခုနှစ်ကစစ်တပ်ကအာဏာသိမ်းပြီးနောက်မှာမြန်မာလို့စစ်အစိုးရကပြောင်းလဲခေါ်ဝေါ်စေခဲ့တာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှင်းနေဦးကိုနီကတော့အခုလိုပြောပါတယ်
။တစ်ချိန်ကဘာမားလို့ခေါ်ခဲ့တယ်ဒီကနေ့အထိကုလသမဂ္ဂမှာတချို့နိုင်ငံတွေကဘာမားဆိုတဲ့အသုံးအနှုန်းကိုသုံးနေကြတုံးပေါ့ဗျာ။အဲ့တော့ဒီလိုအနေအထားမျိုးမှာဒီဗမာလားမြန်မာလားဆိုတဲ့ဒီစကလုံးအသုံးအနှုန်းကိုအငင်းအခုံလုံနေမဲ့အစားเนาะဘယ်စကလုံးမဲ့3ပေါ့ဗျာဒါဗမာနိုင်ငံကိုယဉ်ညွတ်တာကိုတိတာတဲ့အတွက်နိုင်ငံသားတန်တမာတွေကိုဒါသူကဘယ်လိုပဲ3သူ့အနေနဲ့လက်ခံနိုင်ပါတယ်ဒီစကားလုံးအပေါ်မှာသူကတော့အကြအနမကောက်ဘူးဆိုတဲ့သဘောနဲ့ပြောလိုက်ဟန်တူပါတယ်သို့တော်လည်းပဲဥပဒေကြောင်းအရာပြောရရင်တော့ဒီကိစ္စဟာတော်တော်ရှည်လျားတဲ့တမိုင်းကြောင်းကိုအခြေခံပြီးပြောရမှာဖြစ်နေပါတယ်
အဲ့တော့အင်္ဂရဲ့သဘောထားကရောဘယ်လိုပါလဲ
ကျွန်တော်ရဲ့သဘောထားကတော့ဒီဘာမားလို့မူလကသုံးခဲ့တာမှန်တယ်လို့ကျွန်တော်ကဒီလိုယုံကြည်တယ်ဒါကတော့ဗမာစာပညာရှင်တွေရဲ့နောက်ကျွန်တော်တို့ရဲ့ဒီတမိုင်းပညာရှင်တွေကတည်တည်ချာချာစဉ်းစားပြီးတော့မှဗမာနိုင်ငံလို့ဒါကျွန်တော်တို့ပြည်သူဆန္ဒအပေါ်မှာအခြေခံပြီးတော့သတ်မှတ်ပေးခဲ့တဲ့နာမည်
လန်ဒန်မြို့မှာနေထိုင်နေတဲ့တန်တမာဝန်ဟောင်းတူဖြစ်တဲ့ဥက္ကမောင်ကြည်ကတော့မြန်မာနိုင်ငံကိုအများကဘာမားလို့လူသိများပြီးမြန်မာဟာလူမျိုးတစ်မျိုးတည်းကိုရည်ရွယ်တာဖြစ်တဲ့အတွက်မြန်မာထက်ဆိုင်ရင်ဘာမားလို့ခေါ်တာသုံးဆွဲတာကိုပို့ပြီးတော့သဘောကျတယ်လို့ပြောပါတယ
်။အများဆုံးကတော့ကျွန်တော်ကတော့ဘာမားပဲခြိုက်တယ်။စားရရတဲ့လူတွေအကုန်လုံးပြောတာကတော့ဘာမားဆိုတာကတော့တိုင်းရင်းသားတွေကစားနိုင်ငံသားတွေကဘာမားဆိုပြီးအသိမှပြူတာ။တို့ကခေတ္တကလည်းဘာမားပဲကျွန်တော်မြင်တာကတော့အမိုင်းကိုကြည့်လို့ရှိရင်တော့တကယ်တော့မြန်မာလူမျိုးတစ်မျိုးတည်းဗျာ။ဒါဘာမားလူမျိုးတစ်မျိုးတည်းမဟုတ်ဘာမားကဘာမားပြည်တစ်ပြည်လုံးမှာရှိတဲ့လူတွေအကုန်လုံးပါဝင်တယ်။အဲ့ဒါကြောင့်ကျွန်တော်ကတော့ဘာမားကိုပဲသုံးသင်းတယ်ဘာမားကျွန်တော်ရခိုင်နေရောရှမ်းနေရောကရှင်နေရောအကုန်လုံးနဲ့ဆိုင်တယ်လို့ပဲကျွန်တော်မြင်နေခင်ဗျာ
။2008ဖွဲ့စည်းပုံအခြေခံဥပဒေအခန်း1ပုံမှန်နှစ်မှာတော့နိုင်ငံရဲ့အမည်နာမသုံးတဲ့နေရာမှာအင်္ဂလိပ်လိုမြန်မာလိုသုံးထားပါတယ်ဖွဲ့စည်းပုံအခြေခံဥပဒေထဲမှာအဲ့ဒီလိုတရားဝင်ဖော်ပြထားပေမဲ့လည်းဒီဖွဲ့စည်းပုံရဲ့တရားဝင်မှုအပိုင်းကတော့မေကွန်ထုတ်စရာဖြစ်တယ်လို့ရှင်းနေဦးကိုနီကပြောပါတယ
်အဲ့ဒီ2008ဖွဲ့စည်းပုံရဲ့တရားဝင်မှုကိုဥပဒေသဘောအရပြောရရင်တည်နေတာမှန်တော့လဲပဲသူ့ရဲ့တရားဝင်မှုစံချိန်စံညွန်းကိုပြောရင်ဒီ2008ဖွဲ့စည်းပုံဟာပြည်သူတွေကရေးထားတာမဟုတ်ဘူးပြည်သူဆန္ဒမပါဘူးစစ်အစိုးရအုပ်ချုပ်နေတဲ့အချိန်မှာစစ်အစိုးရကစိတ်တိုင်းကျစစ်တပ်ကိုအာဏာတွေအနှင်းထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြစ်နေတယ်ဒါကြောင့်ကျွန်တော်တို့ကဒါဒီမိုကရေစီစံနှုန်းနဲ့မညီတဲ့ဖွဲ့စည်းပုံဆိုတာကျွန်တော်တို့ကတလျှောက်လုံးပြောနေတယ်။ဒါကြောင့်ဒီထက်ကစကလုံးကိုစုပ်ကိုင်ပြီးပြောတာဟာလည်းပဲ တကယ်တမိုင်းချောင်းကြီးကမှန်သလားသူကတကယ် actually ပေါ့နော်တကယ်အမှန်တရားနဲ့ညီညွတ်ရလားဆိုတဲ့ဟာဆွေးနွေးစရာဝေမန်စရာအများကြီးရှိနေပါတယ်ခင်ဗျာ
ဒါမဲ့လည်း2008ဖွဲ့စည်းပုံအခြေခံဥပဒေကိုလူမှုစာနာခံယူပွဲလုပ်တဲ့နေရာမှာနိုင်ငံတော်ဝန်လူမှု62ရာခိုင်နှုန်းကထောက်ခံခဲ့တယ်လို့အရင်နောက်အဖက်စစ်ဆိုးရတာဝန်ရှိသူတွေကပြောပါတယ်ဒါပြင်ပြီးခဲ့တဲ့စစ်ဆိုးရအုပ်ချုပ်စဉ်ကာလအတွင်းကုလသမဂ္ဂအပါဝင်နိုင်ငံတကာအစည်းအဝေးတွေအတွင်းနိုင်ငံတကာကမြန်မာနိုင်ငံအပေါ်မှာဘာမလို့ခေါ်ဝေါ်တုံးဆွဲတဲ့အခါမှာအရင်စစ်ဆိုးရတာဝန်ရှိသူတွေဘက်ကစန့်ကျင်ကန့်ကွက်တာတွေလည်းရှိခဲ့ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြသွားတာပါရှင်မကြခင်မှာမြန်မာနိုင်ငံဆိုင်ရာအမေရိကန်နိုင်ငံသားရေးဝင်ကြီးရဲ့မြန်မာပြည်အတွင်းဒီမိုကရေစီထွန်းကားရေးနဲ့လူ့ခွင့်ရေးလေးစားလိုက်နာမှုတွေအတွက်အားပေးကူညီမဲ့အကြောင်းနဲ့မြန်မာပြည်အတွင်း3ရက်အတွင်းမှာဒီမိုးတက်ထန်လေထန်ဖြစ်ဖွယ်ရှိတဲ့အကြောင်းတွေကိုလည်းနားဆင်ကြားရဖို့ရှိပါတယ်အခုတော့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုဖိတ်ခေါ်ပြရစီရှင
်လက်ရှိဆွေးရတော်ဝင်ရှိသူတွေရဲ့နှစ်တကူစုတောင်းမင်ကုန်းတွေမှာငញ្ញန်ရေးကိစ္စကိုအလေးထားထည့်ပြောသွားကြပါတယ်ဒါပေမဲ့လည်းလူမျိုးစုလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးရစစ်တဲ့ကြားတိုက်ပွဲဖြစ်တဲ့အတန်းတွေကြားနေရဆဲပါဆွေးရသည့်လက်ထက်ငញ្ញန်ရေးပေါ်ဆောင်နိုင်ရေးအလားအလာပေါ့ကျွန်တော်တို့သောတာရှင်တွေဘယ်လိုများမြင်ကြပါသလဲဒီအစိုးရအနေနဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးအောင်အောင်မြင်မြင်လုပ်နိုင်အောင်ဘာတွေလုပ်သင့်တယ်လို့အကြံပေးချင်ပါသလဲအခုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်အောင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
။စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလှည့်ပါလို့ထပ်မံဖိတ်ခေါ်ပြစီရှင်။မြန်မာနိုင်ငံအတွင်းဒီမိုကရေစီထွန်းကားရေးနဲ့လူ့အခွင့်အရေးလေးစားလိုက်နာမှုရှိလာစေရေးအရက်ဖက်လူ့အဖွဲ့အစည်းတွေနဲ့မီဒီယာတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့အားပေးကူညီသွားမယ်လို့အမေရိကန်ဆိုင်ရာမြန်မာတန်အမတ်ကြီးဖြစ်တာဝန်ပေးအပ်ခြင်းခံရတဲ့စကော့မာစီယာကမြန်မာအရက်ဖက်လူ့အဖွဲ့အစည်းခေါင်းဆောင်တွေနဲ့တွေ့ဆုံစင်မှာပြောသွားခဲ့ပါတယ်။မြမအရက်ဖက်လူမှုအဖွဲ့အစည်းခေါင်းဆောင်တွေကလည်းအခုအစိုးရတဲ့အပြောင်းလဲကာလမှာစိုးရိမ်ပူပန်မှုတချို့ကိုအမေရိကန်သံအမတ်ကြီးအနေနဲ့အပြန်အလှန်ဆွေးနွေးခဲ့ကြပါတယ်။စုံစမ်းမေးမြန်းထားတဲ့ VOA သတင်းတောက်မတ်တင်ကီလင်းကပြောပြပါမယ်ရှင်။
ဟုတ်ကဲ့အမေရိကန်ဆိုင်ရာမြန်မာတန်အမတ်ကြီးအဖြစ်တာဝန်ယူရတော့မယ်စကော့မာစီယာဟာတကြမ်းမတိုင်ခင်တုန်းကရန်ကုန်မြို့မှာအရက်ဖက်လူအဖွဲ့အစည်းခေါင်းဆောင်အနေနဲ့တွေ့ဆုံပြီးသူတို့တွေရဲ့မျှော်လင့်ချက်တွေစိုးရိမ်ပူပန်မှုတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဒီမိုကရေစီစနစ်မှာအရက်ဖက်လူအဖွဲ့အစည်းတွေရဲ့အခန်းကဏ္ဍကလည်းအရေးပါတာကြောင့်သူတို့တွေကိုအတက်နိုင်ဆုံးအားပေးကူညီသွားဖို့ရှိတယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ်
Ambassador designate Marcial met with civil society leaders to discuss the opportunities and challenges in the democratic transition.
တာမဂျီဖြစ်ခန့်တာဝန်ပေးခံရတဲ့မာစီယယ်နဲ့အရက်ဖက်လူအဖွဲ့အစည်းခေါင်းဆောင်တွေတွေ့ဆုံပြီးတော့ဒီမိုကရက်တစ်သွင်ကူးပြောင်းရေးကာလအတွင်းမှာအခွင့်အလမ်းတွေစင်ခုံမှုတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြတာပါ။လွတ်လပ်ပြီးတော့တက်ကြွတဲ့အရက်ဖက်လူအဖွဲ့အစည်းတွေနဲ့မီဒီယာတွေဟာဒီမိုကရေစီစံနှုန်းတွေအတွက်မရှိမဖြစ်အရေးပါလာပါလေ။ဒီမိုကရေစီပုံမှုထွန်းကားပြန်ပွားရေးနဲ့မြန်မာနိုင်ငံတွင်လူခွင့်ရေးလေးစားလိုက်နာဖို့အတွက်ရပ်ဖက်လူဖွဲ့စည်းတဲ့မီဒီယာတွေကိုအပိတ်ကူညီဖို့အတွက်အမေရိကန်ပြည်ထောင်စုကတန်တိတ်ထံချထားပါတယ
်။ရပ်ဖက်လူအဖွဲ့အစည်းခေါင်းဆောင်နေနဲ့ဧပြီလ5ရက်နေ့ကရန်ကုန်မြို့အမေရိကန်တန်ယုံမှာတွေ့ဆုံခဲ့ကြတာပါ။စစ်မှန်သောပြည်သူ့ကြေကျွန်းအဖွဲ့ဒါရိုက်တာကိုတွင်လင်းအောင်ကအစိုးရတည်ရဲ့စိန်ခေါ်မှုတွေနဲ့ရပ်ဖက်လူအဖွဲ့အစည်းတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအကြောင်းဆွေးနွေးခဲ့တယ်လို့အခုလိုပြောပါတယ
်။ဘယ်လိုလဲမှာ energy ဆိုရကျလာတယ်ဒါပေမဲ့ဟိုခုနတစ်ဖက်ကလည်းဒီစစ်တပ်ကသိချုပ်ထားတဲ့ဟာကြီးနေတယ်ဆိုတော့ NLD ဆိုတဲ့စိတ်ခေါမှုတွေရှိလာနိုင်တယ်ပေါ့အဲအဲ့လိုဟာမျိုးမှာဒီအမေရိကန်ဆိုအနေနဲ့လည်းတချို့ဟာတွေမှာဟိုနည်းနည်း NLD ဆိုအောင်ပတ်မှုပြီးဘူးဆိုတာညပြောတယ်နောက်တစ်ခုကတော့ကျွန်တော်ရက်ဖက်ဖွဲ့ကြီးပေါ့ကျွန်တော်ဒီရက်ဖက်ဖွဲ့ကြီးနဲ့ပတ်သက်တဲ့ကိစ္စတွေပေါ့အားတွေမှာလည်းစိတ်ခေါမှုတွေရှိလာနိုင်တယ်ပေါ့ဒါဆိုကျွန်တော်နဲ့တည်းဆက်ဆံရတဲ့ဒီ PA ဝန်ကြီးဌာနစစ်တပ်အောက်မှာရှိအောင်ဆိုတော့အဲ့ဒီစိတ်ခေါမှုတွေလည်းပြောပြတယ်
တဖက်မှာလည်းအမေရိကန်မြန်မာနှစ်နိုင်ငံစစ်ဘက်ဆက်ဆံရေးအပိုင်းမှာသတိထားဆောင်ရွက်ဖို့အတွက်အမျိုးသမီးများကွန်ရက်ကမခင်လေးကအကြံပြုခဲ့ပါတယ်
။စစ်ဘက်ဆက်ဆံရေးတွေမှာလည်းတိတိကျကျပေါ့နော်။အချိန်အနည်းကြည့်ပြီးတော့ဟိုကျမတို့ကတစ်ထစ်ချင်းပေါ့ဖြစ်ဖြစ်ချင်းတွားပြီးတော့ဆက်ဆံရေးတွေကိုတိုးမြှင့်တင်တယ်ပေါ့။အရင်ကျမတို့ဆက်ဆံရေးကိုအရင်အရတားဆွေးရဖြစ်နေပြီးအရင်ကောင်းနေပြီးထင်ပြီးတော့တကယ်စစ်ဘက်ဆက်ဆံရေးမှာတအားကိုပဲ ဟိုအဆက်အမြင့်ဆုံးအထိပေါ့နော်လှုပ်လိုက်လို့ရှိရင်ဒီတိုင်းသားဒီတိုင်းမှာဖြစ်နေတဲ့စစ်မှတ်တွေကလည်းဟိုစစ်ပွဲတွေကလည်းမပြီးဆုံးသေးဘူးဒီပြဿနာတွေကမပြေလည်သေးတော့အဲ့ဒါကိုတော့တိတိကျကျတတိထားပြီးတော့ခြံွယ်ပေးပါဆိုပြီးတော့ကျွန်တော်တို့ကတတိပေးခဲ့တာပေါ့နော်
NLD အစိုးရတည်ရဲ့တက်တန်းဟာအခုမှသတင်းသုံးပတ်ခန့်သာရှိသေးတာပါ။တိုင်းပြည်တိုးတက်ဖို့အတွက်ရှေ့ဆက်ပြီးဆောင်ရွက်စရာတွေတော်တော်များများရှိနေသေးတာကြောင့်နောက်ပိုင်းမှာအစိုးရလွှတ်တော်နဲ့အရက်ဖက်အဖွဲ့အစည်းတွေပို့ပြီးထိတွေ့ဆက်ဆံဖို့လိုအပ်တယ်လို့လည်းမက်ခင်လီကဆွေးနွေးထောက်ပြခဲ့ပါတယ်။
ရက်ဖက်ဖွဲ့စည်းတွေနဲ့ဒီအစိုးရတင်တဲ့လွှတ်တော်နဲ့ပူးပေါင်းဆောင်ရွက်မှုတွေပို့ပြီးတော့ပူးပေါင်းဆောင်ရွက်မှုဆိုရတဲ့ပို့ပြီးထိတွေ့ဆက်ဆံမှုတွေပေါ့နော်အပြန်အလှန်ထိတွေ့ဆက်ဆံမှုတွေအပြန်အလှန်လေးစစနဲ့နားထောင်တာတွေဒါတွေပို့လို့ရင်တော့ပိုကောင်းမယ်ဆိုတဲ့ဟာမျိုးတော့ကျွန်တော်တို့အကြံပေးခဲ့ကြပါတယ
်။တမတ်ကြီးအဖြစ်တာဝန်ပေးအပ်ခံရတဲ့ Scott Marshall ဟာဣဘရာလမကုံကြီးမှာတမရဦးထင်ကျော်ထံသွားရောက်ပြီးတမတ်ခန့်အလှပေးအပ်မှလည်းဖြစ်ပါတယ်ရှင်။
မတင်ကြီးလင်းပြပြသွားတာပါအခုရာသီဥတုဆိုင်ရာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါဦးမရှင်နောက်လာမယ့်3ရက်အတွင်းမြန်မာတနိုင်ငံလုံးနှိပါမှာမိုးသည်ထန်တာလေပြင်းတိုက်ခတ်တာတွေဖြစ်နိုင်ခြေရှိသေးတယ်လို့မိုးလေဝသပညာရှင်တွေကသတိပေးထားပါတယ်ဒီကနေ့မှာတော့မန္တလေးတိုင်းနဲ့စကိုင်းတိုင်းတို့မှာမိုးသီးတွေပြင်းထန်စွာကြွေပြီးလေပြင်းတိုက်ခတ်ပါတယ်အခုလိုရာသီဥတုသတင်းအပြည့်စုံကိုတော့ VOA သတင်းတောက်မမြင့်မြင့်ခိုင်ကပြောပြပါမယ်ရှင
်မိုးချိုကာလဖြစ်တဲ့ဧပြီလနောက်ပိုင်းမိုးတုံလီစတင်ဝင်ရောက်ချိန်မှာလေဓုမတိငိနေတာကြောင့်မြမပြည်အထက်ပိုင်းနဲ့အခြားပြည်နယ်တွေမှာပါမိုးသည်ထန်စွာရွာတာလေပြင်းတိုက်ခတ်တာနဲ့မိုးကြိုးပြစ်တာတွေဖြစ်နိုင်တယ်လို့မိုးလေဝသပညာရှင်တွေကသတိပေးထားပါတယ်မြမနိုင်ငံတနိုင်ငံလုံးနီးပါးနောက်ထပ်3ရက်လောက်ထိမိုးတိမ်တောင်တွေဖြစ်ပေါ်ပြီးလေပြင်းတိုက်ခတ်တာတွေဖြစ်နိုင်တယ်လို့ကချင်ပြည်နယ်စကိုင်းတိုင်းအထက်ပိုင်းနဲ့ရှမ်းပြည်နယ်တို့မှာအဆိုးဆုံးဖြစ်နိုင်တယ်လို့မိုးလေဝသပညာရှင်ဒေါက်တာထွန်းလွင်ကပြောပါတယ
်အနည်းဆုံးတော့နောက်ထပ်3ရက်လောက်တော့ရှိအောင်ပဲဗျမိုးတိမ်တောင်တွေကလည်းအနှံ့ပြားဖြစ်နေတယ်အခုတော့တော့ဒီနေ့ဆိုရင်ပချင်းစကိုင်းနောက်မကွေးမန္တလေးရှမ်းနောက်ချင်းရခိုင်ပဲခူးနော်နောက်တစ်ခါတရားကရင်မော်ပြည်အောင်ဒီရန်ကုန်ဆိုတော့ဟို3ပုံ2ပုံကြော်ကြော်ပေါ့နော်4ပုံ3ပုံနီးပါးလောက်ကဒါလေတူးမတိမငင်ဖြစ်နေတယ်မိုးဒီနောင်ကတော့နောက်တလားကြော်ကြော်ဒီတတိထားမယ်။နောက်မိုးဒီနောင်ကအနေပေးနိုင်တဲ့အရာပေါ့ကျွန်တော်တို့အဖြစ်များတာကဒါလေပြင်းတိုက်တာရယ်။နောက်မိုးချိုးပြစ်တာရယ်။နောက်ပြီးတော့မိုးရွာတာရယ်။ဒီသုံးခုကတော့တေချာပေါက်ဖြစ်လေရှိတယ်လေ။အထူးသဖြင့်နောက်လာမယ့်မေလဆိုရင်ဒါလေယာဉ်လုပ်ငန်းစဝင်တော့မယ်တဲ့သမားတွေကမိုးဒီနောင်ကြောင့်မိုးချိုးပြစ်အနေကိုတတိပြုဖို့လိုပါတယ
်။မိုးတိမ်နောင်တွေကြောင့်လေပြင်းတိုက်တာမိုးသည်ထန်တာမိုးချိုးပြစ်တာတွေကိုမေလကုန်လောက်အထိတတိရှိဖို့လိုသလိုမြန်မာနိုင်ငံမှာတစ်နှစ်ကိုမိုးချိုးပြစ်ခံရတာကြောင့်တေဆုံးသူခမန်းကြီးတရားကျော်ရှိတာမို့ပြည်သူတွေအနေနဲ့မိုးချိမ့်နှံကြရင်လုံလုံခြုံခြုံနေကြဖို့ဒေါက်တာထွန်းလွင်ကသတိပေးထားပါတယ်။နေကင်းဘက်အပူချိန်မြန်မာလုံးတဲ့အချိန်မှာလေဘူးတွေနဲ့မိုးကြိုကာလဝင်ရောက်လာတဲ့မုတ်တုံလေးတို့ထိတွေ့တာကြောင့်မိုးလွဲပိုင်းမှာမိုးတိမ်တောင်တွေဖြစ်ပေါ်ပြီးမိုးသည်ထန်စွာရွာတာမိုးကြိုပြစ်တာမိုးသည်ကျွေတာနဲ့လေပြင်းတိုက်ခတ်တာတွေအပြင်လေဆင်နှမောင်းတိုက်ခတ်တာတွေအထိဖြစ်လာနိုင်ပါတယ်။ကချင်ပြည်နယ်၊စကိုင်းတိုင်း၊ရှမ်းပြည်နယ်၊ချင်းပြည်နယ်နဲ့မန္တလေးတိုင်းတို့မှာမိုးတိမ်တောင်တွေဖြစ်ပေါ်ပြီးလေပြင်းတိုက်ခတ်မှုပိုအားကောင်းနိုင်သလိုရခိုင်ပြည်နယ်၊ကယားပြည်နယ်၊ကရင်ပြည်နယ်၊မွန်ပြည်နယ်နဲ့မကွေးတိုင်းတို့မှာလည်းလေပြင်းချရောက်နိုင်ခြေရှိတယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။နေကင်းဘက်အပူချိန်မြင့်လာပြီးမွန်လွဲပိုင်းတွေမှာရုတ်တရက်ဖြစ်ပေါ်လာတဲ့မိုးတိမ်တောင်တွေကြောင့်ဘယ်နေရာတွေမှာလေပြင်းတိုက်နိုင်တယ်ဆိုတာမျိုးကြိုတင်ခန့်မှန်းချက်အတိအကျထုတ်ပြန်ဖို့မိုးလေဝသနဲ့ဇလဗီဒညွှန်ကြားမှုဦးစီးဌာနအနေနဲ့ဤပညာပိုင်းမှာအားနည်းမှုရှိနေသေးတယ်လို့မိုးစလဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးကပြောပါတယ
်ဒီလာထဲမှာလည်းအေဒီသာတရက်နေရကျွန်တော်တို့ထုတ်ထားပါတယ်နောက်ပြီးတော့ဟိုမနေ့တော့ဆိုရင်လည်းကျွန်တော်တို့ဟိုမနေ့တော့နှစ်နာရီမှာကျွန်တော်တို့ပုံပြမယ်တဲ့လူခန့်လေးအချိန်ကောင်းဖို့မိုးရမယ်တတိပီးချက်ပေါ့နော်အဲ့လိုမျိုးထုတ်ပြန်တယ်ဒါပေမဲ့အဒီကတော့ဟိုနေချင်းတိုင်းမှုဖြစ်တဲ့နေပါလို့ကျွန်တော်တို့ဟိုပုံမှန်လည်းနေ့မှာတိုင်းနေနေချင်းကဖြစ်မဲ့ဆိုတဲ့အနေထားတော့အခုချိန်ကြီးတော့ကျွန်တော်တို့မထုတ်သေးပါဘူးကျွန်တော်တို့ကတော့ဟိုစောင့်ကုန်လို့မရှိတဲ့ဒီ infrastructure ဘိုင်းနဲ့ engineer ဘိုင်းရပေါ့နော် engineer ဘိုင်းရဟိုထုတ်ပြန်နေတဲ့ဒီ software နောက်ဆက်ဆီမှာတနင်္လာနေ့ထုတ်ပြန်နိုင်တဲ့မျိုးလို့အချိန်ကြီးကိုထုတ်ပြန်နိုင်တဲ့အချိန်ကြီးရှိပြီပေါ့
ဒီကနေ့ဧပြီ22ရက်နေ့ညနေပိုင်းမှာတော့မန္တလေး၊အမရပူရ၊စကိုင်းနဲ့ရေဦးတို့မှာမိုးသီးတွေတဲထန်စွာကြွေကြပြီးလေပြင်းတိုက်ခတ်ခဲ့ပါတယ်။စကိုင်းမြို့မြောက်ပိုင်းရပ်ကွက်တွေနဲ့စကိုင်းတောင်ပေါ်မှာမိုးသီးကြွေတာပြင်းထန်တယ်လို့စကိုင်းမြို့ဒေသခံဦးကြည်အောင်ကအခုလိုပြောပြပါတယ
်။စကိုင်းမြောက်ပိုင်းမှာတော့ရှင်တို့နဲ့ဒီဖောက်လို့ရပ်ကွက်တွေမှာအဲ့ဒီမိုးသီးကကြီးကြီးကြီးကြီးကိုအင်းနေပါတယ်ကဘုရေပေါ့တယ်။တလတ်ညီမများအင်းစံဘုရေပေါ့လို့အဲ့ဒီနေရာအင်းတောင်မရှိဘူး။နေရာတော့မရှိဘူ
း။ဧပြီလ27ရက်နေ့ညနေပိုင်းတုန်းကလည်းမန္တလေးတိုင်းပြည်ဦးလွင်မြို့နယ်စကိုင်းတိုင်းမုံရွာမြို့တို့မှာမိုးသည်ထန်ပြီးမိုးကြိုးပြစ်တာလေပြင်းတိုက်ခတ်ခဲ့တာတွေကြောင့်တစ်ပင်တွေဓာတ်တိုင်တွေပြိုလဲခဲ့ပြီးလူသေဆုံးမှုလည်းရှိခဲ့ပါတယ်ရှင်
မြန်မာပြည်အတွင်းမှာ3ရက်တာအတွင်းရာသီဥတုအခြေအနေကို မမြင်မြင်ခိုင်စုံစမ်းတင်ပြသွားတာပါ။ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပို့လို့တယ်။သောတာရှင်တွေနားဆင်လို့တယ်တည်သင်းတွေတောင်းယူလို့တယ်ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရင်တော့ VOA American တန်မြန်မာပိုင်းစီစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါလိမ့်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2016ခုနှစ်ဧပြီလ22ရက်တောက်ကြနေ့ညပိုင်းတန်လွှင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်တန်လွှင့်ပေးနေတာပါအခုထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ24 25နဲ့32တို့ကနေပြီးတော့ပဲဖမ်းယူနိုင်နိုင်ကြပါတယ်ဒီအချိန်ပိုင်းအတွက်မှာတော့ပထမဦးဆုံးအမျိုးသမီးကန္တာတခါအသက်60ကျော်မှဘွဲ့ယူမဲ့အမေရိကန်အဖိုးအိုတယောက်ကြောင့်သိရမဲ့သုတဆုံးလင်အမေရိကန်တခွင်နဲ့အတူသိပ္ပံနဲ့ဤပညာကန္တာမှာတော့
ကလေးတွေအဆိုယောဂဝေဒနာရှိတဲ့လူတွေပန်းနာရှိတဲ့လူတွေပေါ့နော်အဲ့ဒါတွေကလည်းပိုပြီးဆိုးလာမယ်သုကတ िश ူပါတယ်မှာ
တဘာဝပတ်ဝန်းကျင်ဆိုင်ရာဒေါ်အေးအေးကြီးပြောပြမယ်ဘီလက်မြေဆက်ယုံကြောင့်တဘာဝပတ်ဝန်းကျင်ကိုဘယ်လိုထိခိုက်စေသလဲလူတွေကိုဘယ်လိုဆိုးကျိုးဖြစ်စေသလဲဆိုတာကိုသိကြရမှာပါဒီလိုစီစဉ်တွေကမှအခုအရင်ဆုံးအမျိုးသမီးကန္တာကိုနားဆင်ရပါမယ်ကမ္ဘာတဝန်းလူမှုရေးအပြောင်းလဲကိုအပြုသဘောဆန်ဆန်ပြောင်းလဲဖို့ကြိုးပမ်းအားထုတ်မှုတွေအတွက်အမေရိကန်နိုင်ငံခြားရေးဌာနကပထမဆုံးအကြိမ်ဖြစ်ကမ္ဘာတဝန်းကလူငယ်10ဦးကိုရွေးချယ်ဂုဏ်ပြုရမှာမြန်မာနိုင်ငံကမတ်တင်စာရွှင်းလဲကြီးလဲပါဝင်ပါတယ်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC မှာကျင်းပခဲ့တဲ့ဒီခမ်းနားမှာအသက်16နှစ်ကနေ24နှစ်ကြားတက်သစ္စာလူငယ်ခေါင်းဆောင်တွေတက်ရောက်ဆွေးနွေးခဲ့ကြတာပါ။အမျိုးသားလူငယ်ကွန်ဂရက်နဲ့ရန်ကုန်လူငယ်ကွန်ရက်တို့ကိုနှိမ့်နှိုင်းဆောင်ရွက်ပေးနေတဲ့မတ်တင်စာရွှင်းလွှဲရေးကိုဆက်သွယ်မြင်မြန်ပြီးဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလာတန်ကစူးစီးတင်ပြပေးထားပါတယ်ရှင
်ရှင်းလဲကအခုဒီအမေရိကန်နိုင်ငံကြီးဌာနကပေးတယ်ပေါ့နော်ဒီနိုင်ငံကတက်တစ်ဆလူငယ်ကောင်းဆောင်စုရှင်ဆက်ဦးတင်မှာမြန်မာနိုင်ငံကတူပါဝင်ခဲ့တာပေါ့နော်ခုလိုတက်တစ္ဆလူငယ်ခေါင်းဆောင်စုရှင်ဖြစ်လာမယ်လို့လွန်ခဲ့တဲ့9နှစ်လောက်ကစဉ်းစားမိလားရှင
်လွန်ခဲ့တဲ့9နှစ်ကဆိုရင်ရှင်လေးကိုကိုပြန်ကြည့်ရရင်ကျွန်မဆယ်တန်းပြီးကစားတကယ်ကိုနိုင်ငံခြားကိုလည်းသွားချင်တယ်စင်ကာပူမှာတငယ်ချင်းတွေလည်းအကြောင်းတက်နေကြတယ်ဆိုတဲ့အခါမှာကျွန်တော်တက်ချင်တယ်တက်ချင်တော့ချိုးစားတယ်ပေါ့နော်ဒီဆောင်မွေးတွေဖြည့်ရမယ့်ဟာတွေရှိတော့ဖြည့်ရဖြည့်ခါတကယ်တကယ်သွားရမယ့်အချိန်မှာကျွန်မမိဘတွေနဲ့တကယ်ဆင်းရဲတဲ့အခါမှာတကယ်တကယ်မိဘတွေကိုဝင်တော့ဝင်ဖို့ဖြစ်စီတဲ့ဟာမျိုးဖြစ်နေရပေါ့နော်အကြောင်းတက်ဖို့မိဘတွေကဒီမတက်နိုင်ဘူးဝန်ထမ်းတွေဖြစ်တဲ့အခါမှာကျွန်မအဲ့ဒါကိုလက်လျှော့ခဲ့တယ်လက်လျှော့ပြီးတော့ကိုယ့်ကိုယ်ပဲတက်ကူတက်ဖို့ဆိုပြီးတော့ဆုံးဖြတ်ပြီးတဲ့အခါမှာကျွန်မပညာရေးတက်ကူတက်တယ်ပညာရေးတက်ကူမှလည်းတက်နိုင်ဒီပေါ့နော်ပရိုက်တာလေးစပြီးလုပ်တာပေါ့ဒါမျိုးလေးတွေတော့ပဲလုပ်ခဲ့တာဆိုတော့ဒီနိုင်ငံသားတွေတွားပြီးတော့ဒီအမေရိကန်နိုင်ငံမှာသူတို့စုကိုလက်ခံရယူမယ်ဆိုတာကျွန်မတို့ကအိမ်မက်ထဲမှာတော့မရှိခဲ့တော့ဘဝတစ်ခုဖြစ်ခဲ့တယ်ပေါ့နော
်ခုလိုပေါ့နော်အိမ်မက်ထဲမှာတော့မရှိခဲ့တဲ့ဘဝတစ်ခုကနေပြီးတော့မှအခုကအိမ်မက်ကအကောင့်ထဲပေါ်လာပြီဆိုတဲ့ခါကျတော့ဘယ်လိုအကောင့်ထဲပေါ်ခဲ့ပါလဲရှင်
အနိုင်ကျောင်းရင်တော့ရင်းနှောင်းစကူကိုလူငယ်တယောက်အနေနဲ့တိုင်းပြည်အတွက်တမိုးရှိရဲအများကြီးလှုပ်ဆောင်နိုင်တဲ့ဆာမျိုးတွေအတွေးခေါ်တွေမရှိခဲ့ဘူးကိုကရိုးရိုးပဲအာတင်ယူရအောင်မယ်ငါလေ့လာရအောင်မယ်အာငယ်သေးတယ်သူများတွေအဖြစ်ပြောလဲခံရမယ်လေ့လာရအောင်မယ်ဆိုရဲအဆင့်လောက်ပဲတွေးခဲ့တယ်ဒါပေမဲ့နောက်ပိုင်းကျမဟိုအတွေးခေါ်တွေပြောင်းလဲလာတာကဘာဖြစ်လဲဆိုတော့လုံရင်းကိုင်းနဲ့ကျမတို့လှုပ်ရှားမှုတွေလုံရင်းကိုင်းနဲ့ကျမတို့တွေ့လာတာကခြားနိုင်ငံခြားကလူငယ်တွေကလည်းရှုဆိုတာကိုအဓိကပြောလာကြတယ်ဆိုမှဘာဖြစ်လို့ဒီ UI ရန်ကြီးကြီးလာရလဲဆိုတော့ကိုကိုပြင်မိ းကြီးတယ်။လူငယ်တယောက်မှာကိုယ့်ရဲ့အခန်းကဏ္ဍပါလေနိုင်ငံတိုင်းနိုင်ငံအခြားသောလူငယ်တွေရောဘာတွေလုပ်နေကြတယ်လဲဆိုတဲ့အခါမှာကိုကိုကိုအရင်တိုးတက်အောင်လုပ်ရမယ်ဆိုရဲခံစားချက်တွေဖြစ်လာတယ်။ဒါဒီတိုးတက်အောင်လုပ်ရင်းလုပ်ရင်းနဲ့မှာအခြားလူငယ်တွေကိုလည်းလက်တွဲခွန်ယူလာတို့အခြားတငယ်ချင်းတွေနဲ့တူတူတွဲပြီးတော့ကိုလိုအသိဉာဏ်တွေမရသေးတော့ရလာခဲ့တဲ့လူငယ်တွေလည်းအများကြီးရှိခဲ့တယ်ပေါ့နော်။ဒါအဲ့ဒီလူငယ်တွေအကုန်လုံးအတူတကွတွဲပြီးလုပ်ဖို့ကျွန်တော်တို့ရည်ရွယ်ခဲ့ရင်းနဲ့မှာဒီလှုပ်ရှားမှုတွေကမှာကျွန်တော်တို့ဒီစုရဖို့အတွက်ကိုတွန်းအားတွေဖြစ်လာတယ်လို့မြင်ပါတယ်ရှင်။
အဲ့တော့လူငယ်လှုပ်ရှားမှုတွေမှာဘယ်လိုလှုပ်ရှားမှုတွေလုပ်ခဲ့ပါလဲရှင်နည်းနည်းရှင်းပြပေးပါလား
။ကျွန်တော် Pride လှုပ်ရှားမှုကတော့စေတမ်းဒီကလေးကစတင်ခဲ့တယ်ပေါ့နော်။ဒါပေမဲ့ Prideကစာတင်တာတို့ငွေကြေးတွားရောက်လှူဒါန်းတာတွေပစ္စည်းတွားရောက်လှူဒါန်းတာတွေကကျွန်တော်တို့ကတော့တိတ်ပြီးတော့မလုံလောက်ခဲ့ဘူး။ဘာဖြစ်လို့လဲဆိုတော့ဒီပစ္စံတွားလှူတာတို့စာတင်စားပေးရတို့ကကျမတို့လုပ်ပေးနိုင်လေဆိုရင်တူတယောက်နှစ်ယောက်အယောက်တရာပေါ့နော်။ဆိုတော့ဒါမျိုးဆိုပေမဲ့တကယ်တကယ်ကျမတို့အရေးကြီးတဲ့နိုင်ငံရဲ့ policy ရေမူဝါဒတွေနိုင်ငံအစိုးရခေါင်းဆောင်တွေရဲ့အတွေးအမြင်တွေဒါလိုပြောင်းလဲနိုင်မယ်ဆိုရင်ကျမတို့တစ်ခါတည်းနဲ့လူငယ်အယောက်တောင်းတဲ့ချီတိန်းတဲ့ချီတနိုင်ငံလုံးကလူငယ်တွေအားလုံးပေါ်မှာတက်ရောက်မှုရှိမယ်ဆိုရဲအတွေးမျိုးပို့ဝင်လာတယ်။ကျမတို့လှူရှားမှုရဲ့အပြင်ပြောင်းလာခဲ့ပါတယ်။2012ခုနှစ်ကစပြီးကျမတို့လူငယ်အချင်းချင်းတွေ့ဖို့အတွက်ကို platform လို့ပြောတဲ့ forum တစ်ခုကိုကျမတို့ဖန်တီးခဲ့တယ်။ဒီ forum ကမှလူငယ်တွေကအချင်းချင်းစကားတွေပြောကြတယ်၊ကိုယ်ခက်ခဲယူအချင်းချင်းဝေမျှကြတယ်။ပြီးတော့အစိုးရကိုလည်းကြံပြုတင်ပြတယ်။ကိုယ်လည်းဘာတွေလုပ်ကြမလဲဆိုရဲခရီးကုတ်ဝတ်တွေပေးကြတယ်။အဲ့လိုလုံရင်းနဲ့မှကျမတို့ဒီ National Youth Congress လို့ပြောတဲ့အမျိုးသားလူငယ် Congress ကြီးပေါ်ပေါက်လာခဲ့တယ်။ဒီ Congress မှာလည်းအခုတည်းကဒီကိုကျမတို့တက်တက်ကြွကြွနဲ့လူငယ်ရေးရာမူဝါဒပေါ်ပေါက်လာဖို့လူငယ်တွေရဲ့အခွင့်အရေးနဲ့လူငယ်ရပိုင်ခွင့်တွေလူငယ်တွေရဲ့အတန်တွေကိုအစိုးရအနာပိုင်းနဲ့အဆင့်ထိရောက်အောင်ကျမတို့ကြိုးပမ်းနေကြပါတယ်။နောက်ကျမတို့2014ခုနှစ်ရောက်တဲ့အခါမှာကျမတို့နိုင်ငံကအာဆီယံလူငယ် Forum ကိုလည်းကျမတို့ဦးဆောင်ပြီးကျင်းပနိုင်ခဲ့တယ်။ကျွန်တော်2013ခုနှစ်ရောက်တဲ့အခါမှာကျွန်တော်နီပေါ်နိုင်ငံကိုကျွန်မတက်ရောက်ပြီးတော့ campaign တွေကိုဘယ်လိုလုပ်ဆောင်ရမလဲဆိုတဲ့သင်တန်းကိုတက်ရောက်ခွင့်ရခဲ့တယ်။သင်တန်းတက်နေတဲ့အချိန်မှာပဲကျွန်မနဲ့တူတူတက်ရောက်တဲ့လူငယ်တွေကအမျိုးသမီး၃ယောက်ဖြစ်တယ်။တယောက်ကမွတ်စလင်အမျိုးသမီးတယောက်ဖြစ်နေနောက်တယောက်ကခရစ်ယာန်အမျိုးသမီးကျွန်တော်တို့ဗုဒ္ဓဘာသာအမျိုးသမီးပေါ့နော်။အဲ့ဒီအချိန်မှာကျွန်တော်နိုင်ငံမှာပဋိပက္ခတွေဖြစ်နေတဲ့အခါမှာကျွန်တော်တို့လူငယ်တွေအချင်းချင်းအမျိုးသမီးတွေတိုင်ပင်ကြပါတယ်။ဒီလိုပြဿနာတွေဖြစ်တာကျမတို့ဘယ်လိုခံယူလဲကိုယ့်ကိုယ်ကိုဘယ်လိုမြင်တယ်လဲသူများတွေကိုဘယ်လိုမြင်လဲဆိုတာအများကြီး reflect လုပ်ဖြစ်တဲ့အခါမှာကျမတို့၃ယောက်ကနေပြန်လာတဲ့အခါမှာဒီ interface လို့ပြောတဲ့ဘာသာပေါင်းစုံချစ်ချစ်ရေးလှူရှားမှုတွေလို့ပို့စတင်ပြီးတည်ပါတယ
်တကွမိချင်တာကပေါ့နော်ခုလိုကြည်ကြည်ပြန့်ပြန့်ပေါ့နော်လူငယ်တွေအရေးနှိမ့်တိုင်းဆောင်ရွက်ပေးနိုင်တဲ့အနေအထားထိရောက်လာတာကဘယ်လိုကြိုးပမ်းမှုပါလဲရှင
်အမှန်တိုင်းပြောရင်မျိုးမိငယ်တဦးညီနဲ့ဒီလိုမျိုးလှူရှားမှုတွေလုပ်မယ်ဆိုတော့ကျမတို့တော်တော်လေးကိုစိန်ခေါ်မှုဖြစ်ခဲ့ပါတယ်ဘာဖြစ်လို့လဲဆိုတော့နံပါတ်1ကဒါကျမရဲ့လှူရှားမှုလုပ်နေကြနေရာတကမဟုတ်ဘာဖြစ်လို့လဲဆိုတော့ကျမမိဘတွေကဝန်ထမ်းတွေဖြစ်တယ်ကျမဖေကစစ်အရာရှိပေါ့နော်ဒါတော့ကျမတမျိုးလုံးကလည်းဒီလိုမျိုးအရက်ဘက်ဖွင့်စီလုပ်ငန်းတွေလှူရှားမှုလုပ်တဲ့လူတွေမဟုတ်ကြအောင်ဆိုတဲ့အခါမှာကျမတို့ဒီလိုမျိုးလှူရှားမှုလုပ်တဲ့အခါမှာတော်တော်လေးကိုအခက်အခဲဖြစ်တာမိသားစုကခရီးပြရရင်လည်းရှိရယ်ပဝင်းချင်းအနေနဲ့ကလည်းဒီလိုလူငယ်တယောက်ကဒါမျိုးလုပ်နိုင်တယ်ဆိုတာမျိုးတွေမမြင်ဘူးလားရှင်နံပါတ်2ကတော့လှူရှားလုပ်ဆောင်နေတဲ့ကြုံတွေ့ရတဲ့လူတွေရဲ့တုံ့ပြန်မှုပေါ့နော်ပထမဆုံးကျင်းလို့တော့ဆိုမှတ်မိတယ်အာကျမဦးဆောင်လုပ်တယ်ဆိုတော့တင်စားရှင်းလိုက်ဆိုတော့ပေးရလဲပေးဖွဲ့ရလဲအသက်ကဘယ်လောက်လဲဆိုတာမျိုးတွေမင်းနဲ့စုံစမ်းနေအသက်ကလည်း20လောက်ပဲရှိသေးတယ်ဆိုတဲ့အခါမှာအာဒါလူငယ်လေးလောက်တာသူ့လောက်တာကငါဘာလို့တက်ရမှာလဲဘာလို့ဒါပါဝင်ရမှာလဲဆိုပြီးစောင့်ကြည့်ခဲ့တဲ့အဖွဲ့ကြီးအများကြီးရှိပါတယ်ဒါပေမဲ့အဓိကကဘာလဲဆိုတော့ကျွန်တော်ဒါမျိုးတွေကိုအကုန်လုံးဥပိ္ပခါပြုခဲ့တယ်လူငယ်အမျိုးသမီးတယောက်အနေနဲ့အဓိကကြုံတွေ့ရတဲ့အရာတွေကိုကျွန်တော်စိတ်ညစ်စရာကိုယ်ရက်တန့်သွားစေတဲ့အရာလို့မခံယူဘဲနဲ့ဒါရကိုယ်ပို့ပြီးတော့စူးစမ်းဖို့အတွက်ပို့ပြီးတော့တွန်းအားဖြစ်စေခဲ့တယ်မျိုးရင်းငယ်တယောက်ကဒီလောက်ထိသွားနိုင်လဲဆိုတော့သူတို့ပြမယ်ဆိုတာမျိုးနဲ့ကျွန်တော်ရှေ့ဆက်ခဲ့ပေါ့နော်ဒါကတော့အဓိကနောက်တစ်ခုကလူငယ်တယောက်အနေနဲ့ဒီလောက်ဒီ professional စဉ်စံလူတွေနဲ့ဆက်သွယ်ချင်းဆက်လုပ်ဆောင်နိုင်တယ်လေအခုဆိုတော့ဒါပို့ပြီးတော့ကျွန်မဂုဏ်ယူမိပါတယ်ဘာဖြစ်လို့ဆိုတော့ရင်ကလေးကဒီလိုတွန်းအားလေးနဲ့လုပ်ခဲ့တာနေအကုန်လုံးအခုချိန်မှာဆိုကမ္ဘာစင်ပေါ်မှာတက်ပြီးတော့စုယူရတဲ့အဆင့်ကြီးဖြစ်ခဲ့ပြီးဆိုတော့ဒါကကျွန်တော်တော်တော်လေးကိုဂုဏ်ယူစရာအခိုင်အတန့်ဖြစ်ပါတယ်ဟုတ
်လူငယ်တယောက်အနေနဲ့ပေါ့နော်ခဏမြန်မာနိုင်ငံမှာလူငယ်တွေအဓိကရင်ဆိုင်နေရတဲ့အကဲဆတ်မှုတွေကဘာတွေလို့ယူဆပါလဲရှင
်ကျွန်တော်နိုင်ငံမှာလူငယ်တွေအဓိကရင်ဆိုင်ရတဲ့စိန်ခေါ်မှုဟာဆိုရင်ဒီလူငယ်အပိုင်းခြားပေါ့ကျွန်တော် session နှစ်ကနေ35နှစ်တော်တော်ရောက်လာပြီဆိုရင်ဒီလူငယ်တယောက်ရဲ့ဆန်းဆောင်ရည်တွေကိုမြင့်တင်ပေးနိုင်တဲ့ပုံဝင်ချက်မှာကြီးပြင်းရတာမျိုးမဟုတ်ပဲနဲ့ခွဲခြားမှုတွေရှိနေတဲ့အတိုင်းအဝိုင်းမှာလူငယ်ဖြစ်နေရတဲ့ခါကြီးရပါတော့ဒါကြီးကတော်တော်လေးကိုဖိအားဖြစ်စေတယ်လူငယ်အနေနဲ့
ဘာဖြစ်လာလဲဆိုဒီအသက်အရွယ်ကသူတို့ဟာဆွဲဆောင်ခံရနိုင်ချေအများကြီးရှိတယ်။အပြန်ကြဆိုင်ကြတာနိုင်ငံရေးအဖြစ်ဒီအတုံးချခံရတာတွေဘာသာရေးမိုင်းတိုက်ခံရတာတွေအာဒီပညာရေးဆိုလည်းနိုင်ကြတဲ့အတွက်ကြောင့်မို့သူတို့ကတွေးခေါ်မှုပိုင်းကအားနည်းတဲ့အခါမှာအဲ့ဒီကူဆွဲဆောင်မှုမှာပါဝင်သွားပြီးတဲ့အခါမှာစီယုံသိမ့်သိမ့်မှုမှာပါဝင်ခံရတယ်သူတို့ကပြဿနာရဲ့အစိတ်ပိုင်းဖြစ်သွားခဲ့ကြတယ်။ပြဿနာရဲ့အစိတ်ပိုင်းဖြစ်သွားခဲ့တဲ့အခါသူတို့ကပြဿနာကောင်းနေဖြစ်ပဲအမြင်ခံရတယ်ဆိုတော့ဒီတန်နေရာကြီးကကျွန်တော်မပြတ်နေခဲ့ဘူး။အဲနောက်တစ်ခုကတော့အဲဆောပြောခဲ့တယ်လို့သူတို့ရဲ့တွေးခေါ်ပိုင်းဆိုင်ရာအားနေရကပညာရေးအားနေရနဲ့ချိတ်ဆက်တယ်။ဒီပညာရေးအားနေရဆိုတာကလည်းဘာနဲ့သွားပြန်ချိတ်ဆက်လဲဆိုတော့အစိုးရအာဏာပိုင်းတွေရဲ့ဒီလူငယ်တွေအပေါ်ဒီအနာဂတ်ခေါင်းဆောင်နှောင်းတွေလို့သူတို့ပြောနေကြတဲ့ဒီလူငယ်တွေအပေါ်မှာဘယ်လောက်ထိတွေးခေါ်မျှော်မြင်မှုအပြည့်နဲ့အာလှမ်းပြီးသူတို့အတွက်ကိုဘယ်လောက်ထိရင်းနှီးမြှုပ်နှံထားရလဲဆိုတာမူတည်ပါတယ်။ကျွန်မမြင်လာတော့အစိုးရကောင်းတစ်ခုအနေနဲ့ဆိုရင်ဒီနာဂတ်ကောင်းဆောင်လို့ပြောကြတဲ့လူငယ်တွေပေါ်မှာရင်းနှီးမြှုပ်နှံမှုကဒါလေတကယ်ကိုအမျှော်မြင်အကြီးအမားဆုံးချမှတ်တဲ့စီမံကိန်းတစ်ခုဖြစ်ပါတယ်
။နောက်ဆုံးအနေနဲ့မေးချင်တာကပေါ့နော်။ရှင်လေးရဲ့ဘဝခံယူချက်ကဘာပါလဲ။
တော့အသက်24နှစ်ရွယ်အမျိုးသမီးငယ်တယောက်အနေနဲ့အမှန်တမ်းပြောရင်ရှင်လေးအနေနဲ့ကိုလုံးနိုင်တယ်ဆိုတာတစ်ခုတကယ်တကယ်လုံနိုင်တာပုံများတယ်ဆိုရင်အများကြီးရှိပါတယ်ဆိုတော့အမျိုးသမီးငယ်တွေကကိုကိုရှော့မတွက်ကြပါနဲ့လို့ပြောကြတယ်ဆိုတော့ကိုယ့်တစ်ခုပဲလုံမယ်ဆိုရင်တော့မှအဲ့တစ်ခုကိုအများကြီးတယောက်မှရှင်အောင်လုံနိုင်တယ်အမှန်တမ်းပြောရင်3-4ခုအောင်စတိုင်လုံနိုင်တဲ့အရေးတွေရှိရဲဒါကလူတိုင်းလူတိုင်းမှာရှိကြပါတယ်ဒီအရေးတွေနောက်တော့မိသမားတို့မှာဖြစ်တဲ့ကြေနာကကိုကိုရှော့တွက်ကြတာပေါ့နော်ရှော့တွက်ကြရင်ငါဒီလောက်ဆိုရင်ပြန်မှန်းသွားပြီမလုံနိုင်တော့ဘူးနားလိုက်မှဖြစ်တော့မယ်ကိုကိုအနာပြေးရမယ်ဆိုတာမျိုးတွေပုံများဒါပေမဲ့ရှော့တဲ့အခုချိန်ထိလုံနေခဲ့ရတယ်ဆိုရင်ကိုအနာပြေးတဲ့အခါမှလည်းအနာပြေးတယ်ဒီချိန်ထဲမှာလည်းကိုယ့်ရဲ့လှုပ်ရှားမှုလှုပ်ဆောင်မှုတို့တစ်ဖြည်းဖြည်းနဲ့လုံနိုင်စွာကိုတစ်ဖြည်းဖြည်းနဲ့ညှင့်တင်သွားတာပေါ့နော်လူငယ်တွေအဓိကအဖြစ်ကမျိုးသမီးငယ်တွေအဓိကအဖြစ်ကကိုလှုပ်ရှင်တဲ့အရာကိုကိုကိုယ်တိုင်ဖော်ဆောင်မှုရယ်အဲကိုကိုယ်တိုင်ဖော်ဆောင်တဲ့ဟာပေါ်မှာလည်းကိုကိုအမြဲမပြတ်သုံးသပ်ပြီးတဲ့အခါမှာစတိုင်လှုပ်ဆောင်သွားဖို့ပေါ့နော်အခုချိန်ဆိုလဲကျမဒီလိုစုမျိုးရတဲ့အခါမှာအာလူငယ်လေးအများကြီးဆက်သွယ်လာကြတယ်အမကိုအားကြရယ်အမဘလို့လှုပ်လဲချင်းကျန်လာကြတယ်ဒါပေမဲ့ဒီမှာပြောချက်လဲဆိုရင်ဒီစုရတာဆိုရရင်နောက်ဒီအမေရိကန်နိုင်ငံကိုလာရောက်ရတယ်ဆိုရရင်စင်ပေါ်မှာတက်ပြီးစုယူရတယ်ဆိုတာကိုပဲမကြည့်ပါနဲ့ဆိုတာမျိုးပါ။ဒါဆိုတော့ဒီစုရဖို့အတွက်ကိုအရှိမကျွန်တော်တို့လုပ်ခဲ့တဲ့ဟာတွေအများကြီးကိုကြည့်ဖို့အဓိကပြောပါတယ်။ဒါကိုအားကျစေချင်လဲဆိုစုယူရတာကိုအားမကျဘင်းနဲ့တကယ်တကယ်အားကျရမှာကမဆုံးမနစ်နဲ့စတိုင်းလှုပ်ဆောင်မှုရဲ့နောက် resistant လို့ပြောတဲ့ခံနိုင်စွမ်းအားကောင်းမှုပေါ့နော်။နောက် volunteerism လို့ပြောတဲ့ပရိဒါစိတ်တဲ့ကိုကျိုးကိုမကြည့်ပဲနဲ့အများကုန်ကျွဲကြည့်တဲ့စိတ်တဲ့ဒီသုံးခုအဓိကကြည့်ပြီးအားကြပေးကြပါလို့အဓိကတောင်းဆိုချင်ပါတယ
်ကျေးဇူးအများကြီးတင်ပါတယ်ရှင်နေ
You can bend but never break me cause it only
ဒလလတ်တန်စီစဉ်တင်ဆက်ပေးနေတဲ့မြို့သမီးကန္တာကိုတောက်ကြနေညပိုင်းမှာအခုလိုအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနက်ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်အခုဆက်ပြီးနားဆင်ရမယ့်သုတဆုံလင်အမေရိကန်တခွင်ကိုမတ်အေးသနာကျော်နဲ့အတူမတ်စုမွန်ကကူညီတင်ဆက်ပေးထားပါရဲ့ရှင်
မင်္ဂလာပါရှင်ဒီတစ်ပတ်သုတဆောင်လေအမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်ပြည်အောင်စုကကမ္ဘာအသက်ကြီးဆုံးចောင်းသားအကြောင်းမျှဝေခြင်းပါတယ်လူတယောက်အသက်ရှင်ဖို့မလွယ်တဲ့အရွယ်မှာအမေရိကန်ပြည်အောင်စုကအဖိုးအိုတူရွေးမလျှော့ပဲနဲ့ပညာသင်ကြားခဲ့လို့နောက်လာမေလာဆိုရင်ပဲဘွဲယူရတော့မှာပါပညာလိုအိုဒီမရှိဆိုတဲ့ဆိုယိုနဲ့အညီအသက်96နှစ်အရွယ်အထိပညာသင်ယူဖို့ရွေးမလျှော့တဲ့အမေရိကန်အဖိုးအိုတယောက်ကမကြသေးခင်ကပဲဘွဲဂျိုတင်တဲ့တွေပြီးဆုံးသွားတဲ့အတွက်အသက်အကြီးဆုံးဘွဲရကျောင်းသားတူဖြစ်လာတော့မှာဖြစ်ပါတယ်။စုမွေအန်အော်ဖို့ကောင်းလိုက်တာဟဲ့
။ဟုတ်ပါအမရဲ့အသက်68နှစ်ထဲမှာနော်ဒီအသက်အရွယ်မှာတက္ကသိုလ်အတန်းနေတက်နိုင်နေဆိုတာတကယ်ကိုအန်အော်ချီးကျူးစရာပဲ
။စုမွေဖိုးဖိုးဂွန်ဇယ်လက်စ်ကကျောင်းတက်မနေဘူးအင်ဇာရီလောက်ဆရာမရှိဘူးဆိုရင်တော့သူကသူ့အရန်ကိုဂုံယူခဲ့ရတဲ့သူ့ရဲ့ငငယ်တုန်းကအကြောင်းတွေကိုစီကာပတ်ကုံပြောပြတော့တာပဲတဲ့အင်ဇာလောက်ဆရာရှင့်တော့သူကအင်ဇာကိုပဲတေချာအာယုံဆိုင်ပြီးတော့လုပ်တယ်လို့သူ့ရဲ့သူကပြောတယ
်ဟုတ်ပါဘောအမရဲ့သူကဒီလောက်တောင်မှအသက်ရှည်တာသူ့မှာလည်းပြောပြစရာတွေတပုံးကြီးနေမှာပဲသူပြောတာတွေကစိတ်ဝင်စားစရာအရန်ကောင်းမယ်နော်အမ
စိတ်ဝင်စားစရာပေါ့ညီမရဲ့သူကမှတ်ညံလဲတိတ်ကိုကောင်းတာမူလာတဲ့တုန်းကဆရာဆရာမတွေအထိမှတ်မိတယ်
Estero over the lake by the riverless and I go through my life you know since I can remember
ကျွန်တော်အိမ်မှာအိမ်ရာတွေလှည့်ပြီးဟိုးအရင်ကအကြောင်းလေးပြန်စဉ်းစားနေပြီလား
ကျွန်တော်မှတ်မိသလောက်ငငယ်ကအကြောင်းတွေကိုအကုန်ပြန်စဉ်းစားကြည့်တယ်တက္ကသိုလ်တက်တဲ့အကြောင်းတွေလည်းပါတယ်ပေါ့အချို့ဆရာဆရာမတွေကိုကျွန်တော်မှတ်မိသေးတယ်မစ်ဟတ်စပီနဲ့မစ်လူးဝစ်တို့ကကျွန်တော်ပထမတန်းနဲ့ဒုတိယတန်းကဆရာမတွေပေါ့သုံးတန်းရောက်တော့မစ္စစ်ဘက်ဂက်အတန်းမှာတက်ရတယ်ငါးတန်းရောက်တော့ဆရာမစ္စတာဟိုကွန်ကျွန်တော်ငငယ်ကကြောင်းတက်တဲ့ပုံတွေကိုမျက်စိတည်းမြင်ရောင်နေတော့မယ
်ဖိုဖိုကွန်ဇယ်လက်စာ1936ခုနှစ်ထဲကအထက်တန်းဆောင်ပြီးခဲ့တာပါဒါမျိုး1942ခုနှစ်မှာရေတက်ထဲဝင်ပြီးတော့1943ခုနှစ်မှာတော့သူကမရင်းတက်ကန်တက်တက်သားအဖြစ်နဲ့ဒုတိယကမ္ဘာစစ်တွင်မှာဂျပန်နိုင်ငံအိုကီနာဝါကျွန်းမှာတာဝန်ထမ်းဆောင်ခဲ့ပါတယ်စစ်တပ်ကထွက်လာပြီးတဲ့နောက်မှာတော့ဖိုဖိုကွန်ဇယ်လက်စ်ကသူ့ညီရဲ့စောက်လုံရေးကုမ္ပဏီမှာဝင်ပြီးတော့အလုပ်လုပ်ခဲ့တယ်Now 1952ခုနှစ်ကျတော့သူ့ရဲ့ကိုပိုင်ကုမ္ပဏီလေးတစ်ခုထောင်ပြီးတော့တစ်ချိန်တည်းမှာပဲ USC တက္ကသိုလ်မှာကျောင်းတက်ခဲ့တယ်။ဒီနှစ်တော့သူ့ရဲ့မိသားစုကဖိုဖို Gonzales ရဲ့ဘွဲလက်မှတ်ကိုနေရံပေါ်မှာချိတ်ချင်တယ်လို့ဝိုင်းပြောတော့သူကလည်းသူကျောင်းပြီးဖို့တဘာသာကြံနေသေးတဲ့အကြောင်းအဲဒီတော့ကကျွန်မပြောပြခဲ့တာ
။ We called up USC. They looked what rocket up.
ကျွန်တော် USC တက္ကသိုလ်ကိုဖုန်းဆက်မိတယ်။သူတို့ကျွန်တော်နာမည်ကိုကျောင်းစင်းမှာရှာပေးတယ်လေ။သူတို့ကကျွန်တော်ကိုဖုန်းပြန်ဆက်ပြီးကျွန်တော်တဘာသာပြီးဖို့ကြံသေးတယ်လို့ပြောလို့ကျွန်တော်ကြောင်းပြန်တက်ရတာအဲ့ဒီကြံတဲ့တဘာသာကိုအပြီးဖြတ်ဖို့ USC တက်ကြလို့မှပဲပြန်တက်ခဲ့တယ
်အဲ့တော့ဒီလိုမျိုးသူကြောင်းပြန်တက်တော့ရောလွယ်လွယ်ကူကူပဲလားအမသူကအသက်ကလည်းအရန်ကြီးနေပြီဆိုတော့ကြောင်းမတက်တော့တာကလည်းနှစ်ပေါင်း80တောင်ကြာခဲ့ပြီဆိုတော့လေ
အင်းဒီအမေရိကန်ပြည်အောင်စုရဲ့ပညာရေးစနစ်ကလည်းတမျိုးစုံမွန်ရဲ့သူယူကျင်တဲ့ဘာသာရဲ့တတ္တဗေဒဘာသာရဲ့ကလည်းအဲ့တက်ကသူမှာမတင်တော့ဘူးလေဒီတော့မစ္စတာဂွန်ဇယ်လက်စ်ကအဲ့ကဒီဇေယာဗေဒဆိုပြီးတော့လူတယောက်အသက်ကြီးလာတဲ့သဘောတဘာဝတွေနဲ့သူရဲ့အတွေ့အကြုံတွေကိုလေ့လာတဲ့ဘာသာရဲ့မှာအဲ့ဘာသာရဲ့ကိုယူလို့ရတယ်ပေါ့နော်အဲ့ဘာသာရဲ့မှာလာပြီးတော့ကြောင်းတက်တဲ့ကျောင်းသားတွေအနေနဲ့သူရဲ့တွေ့ကြုံခဲ့ရတဲ့ဘဝအတွေ့အကြုံတွေကိုတခြားသူတွေနဲ့မျှဝေတာလေ
အော်အဲ့လိုလေလုံးလို့ရတယ်ဟုတ်လားကောင်းလိုက်တဲ့ပညာရေးစနစ်တော့မှ
ဟုတ်တယ်ဆုမွေအဲ့ဖိုဖိုဂွန်ဇယ်လက်စ်အတွက်လည်းအဆင်ပြေသွားတာပေါ့အဲသူကအတန်းလဲမှန်တယ်နော်သူကလွန်ခဲ့တဲ့1980မှာတက္ကသိုလ်တက်တုန်းကလွယ်တဲ့လွယ်အိတ်ကိုလွယ်ပြီးတော့ကျောင်းတက်တာလေဆုမွေအ
ဲ့မအမရဲ့သူ့လွယ်အိတ်လေးကို1980ကျောင်းတင်ထားတယ်ဟုတ်လား
သူကအိမ်လဲမပြောင်းဆိုတော့လွဲကိုတင်ထားပြီးတော့ရှိနေတာထင်တယ်။သူ့ရဲ့ဆန္ဒကိုဖြည့်ဆည်းပေးတာကလည်း USC တက်ကသိုလ်လေ။တက်ကသိုလ်ဘက်ကဝိုင်းပြီးတော့မကွင်ဘဲလွယ်ပါမလဲညီမရဲ့
။စုမလဲစဉ်းစားနေတာအចောင်းဘက်ကသူ့အတွက်ဗာများစီစဉ်ပေးလဲလို့
အင်းအចောင်းကလည်းသူ့ဘွဲရဖို့မဖြစ်ဖြစ်အောင်လုပ်ပေးမယ်လို့ဆုံးဖြတ်ထားတယ်တဲ့။သူ့ကိုလည်းအားလုံးကနွေနွေထွေးထွေးကြိုကြတယ်။ USC တက်ကသိုလ်လီယိုနက်ဒေးဗစ်အចောင်းကနေမော်ဂွန်ထိန်ဒေါက်တာကိုဟန်ကအခုလိုပြောတယ်ညီမရဲ
့။ I think he exemplifies what we'd like to see everybody in America and around the world
to watch you know American ပြည်အောင်စုမှာဒီမှာတကဘာလုံးမှာပါလူတွေအသက်ကြီးလာကြရင်နေထိုင်ရှင်သန်နေသင့်တဲ့ပုံစံမျိုးရဲ့အကောင်းဆုံးနမူနာပါဒီရွယ်ထိရောက်တာတော့စိန်ခေါ်မှုတွေကိုရင်ဆိုင်ဖြစ်ရှင်းတော့အစ်စ်တစ်တွေကိုလေးလာတော့မှတ်သားတင်ယူတော့ဆိုတော့တွေ့ရပါတယ်အငိမ့်စားယူပြီးတဲ့နောက်မှာစက်ပြီးလေးလာတင်ယူဖို့အကောင်းဆုံးအခွင့်အရေးပါ
သူရဲ့ဆရာသူတို့ဌာနကပေါမောက်ခဒေါက်တာအေရွန်ဟက်ချ်တွန်ကလည်းသူ့ရဲ့အသက်အကြီးဆုံးတပည့်ဟာចောင်းသားအလုံးအားကြပြီးတော့အတူယူရတဲ့တပည့်တယောက်ဖြစ်ပြီးတော့သူ့ရဲ့ဘဝအတွေ့အကြုံတွေကနေပြီးတော့ကျန်တဲ့သူတွေအများကြီးမှတ်သားတင်ယူစရာတွေတွေ့ရတယ်လို့ပြောတယ်ဆုမွင
် Alphonse is a very humble man. He's experienced lots of change. He was in World War II.
He was described as a very humble man and a မျိုးသားကြီးပါ။သူအပြောင်းလဲတွေအများကြီးနဲ့ကြုံခဲ့ရပါတယ်။ဒုတိယကမ္ဘာစစ်အတွင်းမှာစစ်မှုထမ်းမှုတွေသူရဲ့စစ်တွေ့ကြုံတွေပြောပြတော့တကယ်အံ့ဩရတယ်။အသက်အန္တရာယ်နဲ့ကြုံခဲ့ရတာကိုအေးဆေးပဲပြန်ပြီးတော့ပြောပြနိုင်တာ။ကဘာကြီးမှအပြောင်းလဲတိတ်ကြီးသွားတာကိုလည်းသူအေးဆေးဆေးပဲနေသွားတာ။တကယ်ကိုချီးကျူးစရာကောင်းပါလေ
။အခုတော့ရှေ့လာမှာဖိုဖိုဂွန်ဇယ်လက်စ်ဘွဲရရမယ်ဆိုတော့သူ့မိသားစုတစ်ခုလုံးတိတ်ပြီးပြောနေကြပြီဆုမွန်ရဲ့
။ဟုတ်တာပေါ့အမရဲ့သူတို့ကအရန်ကိုမျှော်လင့်ထားကြတဲ့ပုံပဲ။သူနဲ့အိမ်မှာအတူတူနေတဲ့သူ့ရဲ့မြင့်မာလေးဒိုရင်တာဂက်ဒက်စ်ကဆိုရင်သူ့အဖိုးကသူ့ကြောင်းပြန်တက်လို့ရမယ်ဆိုတာသိလိုက်ခရဲကအယန်းကိုပျော်နေတာတဲ့သူပြန်ပြောပြတာကသူ့အဖိုးကလူတယောက်ဟာအလုပ်တစ်ခုကိုစလုပ်မိပြီဆိုရင်ပြီးမြောက်အောင်လို့လက်စသက်လုပ်ပြီးတော့ကို့အိမ်မက်ကိုအကောင့်ထဲပေါနိုင်တာကိုပြလိုက်တာလို့ပြောတယ်ဂုံနေယူနေတာလေ
Mark has always been a very intelligent remarkable man and
ဒီမှာအဘိုးကဟိုးအရင်ကတည်းကတိတ်ပြီးညံကောင်းတာတကယ်ထူးခြားတဲ့လူပါသူများနဲ့မတူဘူးဆိုတာကျမအတိကိုသိနေတယ်USC တက်ကတော့ကလည်းသူ့ကိုကြောင်းမှာလက်ခံရတာတိတ်ကိုဂုံယူပါတယ်
။အော်သူတူမာရီယိုဂွန်ဇယ်လက်စ်ကပြောသေးတယ်။သူ့ရဲ့ပါကြီးတိတ်ပြီးတော့စိတ်ချမ်းသာနေတာတိတ်ကိုတည်တာတာပဲတဲ့
။ The joy and to look at him and the twinkle in his eye
တိတ်ကိုဝမ်းသာရပါတယ်။ဦးလေးကိုကြည့်မိရင်ပါးရည်နားရည်တွေတွန့်နေပေမဲ့
သူ့မျက်လုံးတွေကအယောင်တောက်တုံးတခါသူ့ကိုတယောက်ကအင်တာဗျူးလုပ်တော့အဖိုးကိုကိုကိုចောင်းသားလို့ထင်နေရောလားလို့မေးတော့ဦးလေးက "तू အမြဲတမ်းပဲចောင်းသားလူငယ်လို့ပဲခံစားရပါတယ်"လို့ဖြေသွားပါတယ်ဗျာ
ဖိုးဖိုးအယ်ဖွန်ဆိုကွန်ဇယ်လက်ကအခုလိုမျိုးចောင်းပြန်တဲ့ပြပွဲရအောင်လုပ်တာသူ့အတွက်မဟုတ်ပါဘူးသူ့မိသားစုအတွက်ပါတဲ့ဒီလိုပြောတော့သူ့မိသားစုကလည်းဂုဏ်ယူတာပေါ့ဟဲ့
ဟုတ်တာပေါ့အမရေဂုံယူတင်တာပေါ့အသက်96 99ဆိုတာကလူတိုင်းအသက်ရှင်နေထိုင်ဖို့တောင်လုံးဝမလွယ်တာလေသူကကြမ်းကြမ်းမာမာနဲ့ကြောင်းကိုလည်းပြန်တက်နိုင်နေဆိုတာတကယ်ကိုကန့်ထူတာပါပဲစိတ်တက်ကလည်းပြင်းထန်ဖို့လိုလိမ့်မယ်လေအမ
ဟုတ်တယ်စုမုံရဲ့ကံညာဝရိယလို့ပြောရမယ်နောက်တစ်ချက်ကလည်းနိုင်ငံရဲ့ပံ့ပိုးပေးတာနောက်ပြီးတော့အတိုင်းဝိုင်းကပံ့ပိုးပေးတာအများကြီးပါတယ်သူတို့ရဲ့ပညာရေးစနစ်ပြီးတော့စီရင်အင်းကိုလည်းနှစ်ပေါင်းများစွာအစင်းဆက်ထိမ့်သိမ့်တဲ့စနစ်ဒါရီအလုံးပေါင်းပြီးတော့အဲ့လိုအဖက်ဖက်ကဖြည့်ဆည်းပေးလို့လည်းသူကြောင်းတက်နိုင်တာပဲပညာယူတဲ့ကျောင်းသားတွေအတွက်ဒီလိုမျိုးရွေးချယ်ခွင့်နဲ့အခွင့်အရေးတွေရှိတာကလည်းတကယ့်ကိုအားရစရာပဲเนาะဒီလိုပညာရေးစနစ်မျိုးကတော့ဘယ်နိုင်ငံမှဆိုအတူယူတဲ့ပညာရေးလို့ပြောရမယ်ဆုမွေ
ဟုတ်တယ်အမရဲ့အင်မတန်ကန့်ထူတာပဲเนาะ
သူတဆောင်လေအမေရိကန်တခွင့်အစီအစဉ်ကိုဒီတစ်ပတ်တော့ဒီမှာပဲရက်ချင်ပါတယ်ရှင်ကျေးဇူးတင်ပါတယ
်ကျေးဇူးများကြီးတင်ပါတယ်ရှင်
သူတဆောင်နဲ့အမေရိကန်တခွင်ကိုအခုလိုတောက်ကြညာပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အင်ကာနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရစေ။အခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါရစေ
။မြန်မာနိုင်ငံမှာဒေသခံတွေဆန့်ကျင်နေတဲ့အကြောင်းပဲဆောက်လုပ်ရေးလိုအပ်ချက်ဖြစ်တဲ့ဘီလတ်မျိုးကိုဆက်ပြီးထုတ်ဖို့အတွက်နေရာအတော်များများမှာကြိုးစားနေတာတွေ့ရပါတယ်။ဒီတစ်ပတ်တော့ဘီလတ်မြေထုတ်တဲ့ဆက်ယုံတွေကနေတဘာဝဝန်းကျင်ထိခိုက်အောင်ဘယ်လိုလှုပ်ဆောင်နိုင်လဲဆိုတော့ကိုပြောပြပေးပါပါ။ဘီလတ်မြေဟာအဖြူရောင်မီးခိုးရောင်ရှိတဲ့အမှုံလေးတွေပါ။ဒီအမှုံလေးတွေရေနဲ့ပေါင်းဆက်လိုက်လို့ခဲသွားတဲ့အခါမှာတော့ရေရဲ့ဓာတ်ကိုသူကခံနိုင်ရရှိပါတယ်။ဝန်းကျင်အတွက်အန္တရာယ်ရှိနေတဲ့ဘီလတ်မြေအမှုံကလေးတွေရအောင်လှုပ်ရမှာစွမ်းအင်တွေကိုအများကြီးသုံးရတယ်လို့တဘာဝဝန်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ်။
ဒီလိုမျိုးဆေးရဆိုတာပေါ့နော်အင်ဂျင်နီယာအခေါ်အဝေါ်ဆိုရင်တော့ဒါကိုပေါ့တလန်းစီမံပေါ့နော်ညာတော့အဖြစ်တော့အဆောက်အဦဆောက်တဲ့နေရာမှာတုံးတယ်သူ့ကိုထုတ်လုပ်တဲ့အခါမှာတော်တော်လေးကိုစွန့်အင်လို့တယ်ဘာဖြစ်လို့လဲဆိုတော့သူ့ကိုကယ်လ်ဆီယမ်ဓာတ်ပါမယ်ဆီလီကန်ရယ်အိုင်အန်ပါမယ်ပေါ့နော်ရောပြီးတော့မီးဖုတ်ရတယ်ပေါ့နော်အကုန်ပစ္စည်းရေရောပြီးမီးဖုတ်တယ်မီးဖုတ်ပြီးတော့မှတစ်ခါပြန်ပြီးချိန်အလိုလိုတဲ့ခါကျတော့တဘာဝပတ်ဝန်းကျင်ကိုထိခိုက်နိုင်တာမှချက်ကတော့အမုံလေးပေါ့နော်အမုံမွားတွေအများကြီးထွက်တယ်သူတို့ထုတ်လို့တဲ့အလုပ်မှာနောက်ပြီးတော့တခါခိုးငွေတွေလည်းအများကြီးထွက်တယ်ပထမဆုံးတွေ့ရတဲ့ damage အနေနဲ့ဆိုရင်တော့ nitrogen oxide တွေလည်းထွက်တယ် sulfur dioxide တွေလည်းထွက်တယ် carbon monoxide တွေလည်းထွက်တယ် American ပြည်မှာဆိုရင်ဒီစီးလက်မြေဆက်ယုံတွေကအောင်းအင်းကြီးကိုထိခိုက်စေတဲ့ဟာအတော်ကြီးမားတဲ့အရင်းအမြစ်ဆိုပြီးတော့သဘောထားတယ
်ဝန်းကျင်ထိခိုက်မှုအတော်ကြီးမားစေတဲ့အချက်တွေကိုကြည့်ရအောင်ပါဘီလက်မြေဆက်ယုံကနေထွက်လာတဲ့ damage တွေဖြစ်တဲ့nitrogen sulfur နဲ့ carbon ဓာတ်တွေရဲ့ oxygen နဲ့ပေါင်းစပ်ထားတဲ့ drop down တွေကပြီးတဲ့အန္တရာယ်တွေပ
ါ nitrogen oxide ဆိုလို့ရှိရင်ရေပြင်မှာရှိတဲ့ ozone ကိုလည်းမြင့်စေတယ် acid မိုးလည်းဖြစ်စေတယ်နောက်ကဘာကြီးပူနေမှုဖြစ်စေတယ်နောက်တစ်ခုကရေရဲ့အရေးသွေးကိုလည်းကျဆင်းသွားစေတယ်အမြင်တွေကိုလည်းမြင်နိုင်ခြင်းကိုလည်းမုံဝါးစေတယ်ပေါ့နှောက်ရှက်ဖြစ်စေတယ်အဲတော့ clay တွေအဆုတ်ယောဂါဝေဒနာရှိတဲ့လူတွေပန်းနာရှိတဲ့လူတွေပေါ့နော်အဲ့ဒါတွေကလည်းပူပီးဆိုးလာမယ်ဆုတ်က tissue တွေမှာပစ္စည်းသွားပြီမြေဒါကအရေးကြီးတယ်ပေါ့အဲ့ဒါ nitrogen oxide เนาะနောက်တစ်ခုက sulfur for dioxide ကတော့အများကြီးထွက်အများကြီးထွက်လို့ရှိရင်တက်ရှူလမ်းကြောင်းနဲ့ပတ်သက်တဲ့ယောဂါတွေလည်းပိုဖြစ်စေတယ်နောက်ပြီးနှလုံးနဲ့တွေးကြောပေါ့တွေးလက်ပေါက်နဲ့ပတ်ယောဂါတွေလည်းပိုဖြစ်စေတယ်သူတို့အထူးသဖြင့်ထိခိုက်လို့ရတဲ့လူတွေအမှပန်းနာဖြစ်တဲ့လူတွေချောင်းဆူရင်ကျက်နာရှိတဲ့လူတွေအဆုတ်ထက်ကဒီအိတ်ကလေးတွေရောင်ပြီးကြီးနေတော့အခါမှာလေရှူလို့မမွားเนาะအမောဆူအသက်ရှူကျက်တတ်တဲ့လူတွေကလေးတွေတက်ရုပ်ကိုကြီးတဲ့လူတွေဖြစ်တယ်နောက်ပြီးတော့အဲ့ sulfur dioxide ဆိုအဆင်မိုးလည်းဖြစ်စေတယ်နောက်ကာဗွန်မိုနောက်ဆိုက်ကကြတော့လေခန္ဓာကိုယ်မှာရှိတဲ့အင်္ဂါအစိတ်ပိုင်းတွေမှာသွေးကိုအောက်ဆီဂျင်ရဖို့အတွက်အောက်ဆီဂျင်သယ်ယူနိုင်တဲ့စွမ်းအောင်ကိုညှော်နေစေတယ်။ဘာလို့ဆိုတော့ကာဗွန်မိုနောက်ဆိုက်ကဝင်တော့တော့အောက်ဆီဂျင်ကသိသွေးထဲမှာမပါနိုင်တော့အဲဒါကြောင့်မို့နှလုံးမြင့်အတွေးကြောယောဂါတွေဖြစ်စေတယ်။အောင်ယုံကြောပေါ့ပဟုအောင်ယုံကြောနဲ့ပတ်သက်တဲ့ယောဂါတွေဖြစ်စေတယ်။နောက်ပြီးတော့လေအိုဇုန်းပေါ့နော်မြေပြင်မှာရှိတဲ့အိုဇုန်းမျိုးလိုဟာမျိုးဆိုင်နေတဲ့အသက်ရှူလမ်းကြောင်းတွေကိုလည်းပြဿနာဖြစ်တယ်။နောက်တစ်ချက်အရေးကြီးတာကာဗွန်ဒိုင်အောက်ဆိုက်ဒီဟာကဒီလက်မြေလုံးလို့ရှိရင်ထုံးကြောက်ကိုတုံးရတယ်တခါထုံးကြောက်နဲ့တခြားအဲ့ silicon တို့ aluminum တို့ iron တို့အဲ့ထားလေးတွေထည့်ပြီးတော့မီးဖုတ်တယ်မီးဖုတ်တဲ့အခါကျတော့အဲ့ထုံးကြောက်ထဲက carbonate ရေပြိုကွဲထွက်ပြီးတော့ carbon dioxide ဖြစ်သွားတယ်အဲ့တော့ carbon dioxide ဒီအများကြီးဖြစ်တယ် carbon dioxide ကခလုံးအင်တန်းွေဖြစ်တယ်အပါကြီးပွေးမှုဖြစ်စေတာပေါ့နော်ဥပမာပြောရမယ်ဆိုလို့ရှိရင် well listen the ပေါင်ရဖို့ဆိုလို့ရှိရင် carbon dioxide ကအောင်တထောင်ထွက်တယ်အဲ့တော့တော့များတယ်ပေါ့နော်လူမျိုးစရတနေ့တနေ့ကိုကြီးပုံကြီးတဲ့ဟိုဒီလိုအကုန်လုံးပစ္စည်းတွေထည့်ပြီးတော့ပြီးတော့မီးဖုတ်တဲ့အခါမှာလည်းအများကြီးထည့်တာပေါ့အဲ့ဒါရန်ဆိုးတယ်ပေါ့နော
်ဘီလက်မျိုးကိုထုတ်ဖို့စွန့်ရင်လောင်စာလဲအတော့ကိုကြီးကြီးမားမားလိုအပ်ပါတယ
်မီးဖုတ်တဲ့အခါမှာလောင်စာလိုတယ်လောင်စာစီသုံးလို့ရတယ်ကြောင်မီးလေးလည်းသုံးလို့ရတယ်တဘာဝတောင်းလေးလည်းသုံးလို့ရတယ်နော်အဲ့လိုဆိုတော့ကြောင်မီးလေးလို့သုံးမယ်ဆိုကြောင်မီးလေးရလဲကာဗွန်ဒိုင်အောက်ဆိုက်တွေအများကြီးထွက်သေးတယ်တဘာဝတောင်းလေးဆိုရင်လည်းနည်းနည်းနည်းမယ်ပေါ့နော်
ဗီလမ်မြေဆက်ရုံတွေအကြီးမားတဲ့အန်ဒီယေတွေထဲမှာအဆိုးဝါးဆုံးကအမုံအန်ဒီယေပ
ါသူ့မှာအမုံမွန်းဖြစ်နေနေရာတွေအများကြီးရှိတယ်ဗီလမ်မြေလောက်တဲ့အစီမှာပထမဆုံးသူကသွားပြီးတော့မိုင်းတူးရတယ်တူးပြီးတော့အဲ့ထဲကထုံးကြောက်တို့ဘာလို့ယူရတယ်တူးတဲ့ခံမှာလည်းအမုံလေးထွက်တယ်နောက်ပြီးတော့အဲ့ဒါပြီးတော့ခွဲပြရတယ်ခွဲလိုက်ရတယ်နောက်ပြီးထုခွဲရတယ်အဲ့မှာလည်းအမုံလေးထွက်တယ်နောက်ပြီးအဲ့ဒါတစ်ခုလုံးလည်းစုပုံထားတယ်ရထားတဲ့ကုန်ရမ်းပစ္စည်းတွေစုပုံထားတယ်စုပုံတဲ့နေရာမှာလည်းအမုံလေးထွက်တယ်နောက်ပြီးတော့ဒါကိုကြည့်ရတယ်ရောရတယ်ပြန်ပြီးတော့ထောက်အောင်လုပ်ရတယ်။နောက်ပြီးချော်ရည်တွေဖြစ်လာတယ်။အဲ့ချော်ရည်တခါကျရင်အဲ့ချော်ရည်တွေကိုလည်းအေးခံရတယ်။နောက်ပြေးခံပြန်ပြီးတခါဆိုလို့ရှိရင်ကြေးရတယ်။ပြီးလို့ရှိရင်လည်းထုတ်ပို့တဲပို့ပြရတယ်။အဲ့လိုဆိုတော့နေရာပေါင်းများစွာမှာအမှုန်အမွှားတွေကအများကြီးဖြစ်တယ
်။နောက်အန်ဒီယာတစ်ခုက acid migo တွေဖြစ်ပါတယ
်။ acid migo တွေဒီနေ့ထွက်တယ်ဆိုနည်းတော့နည်းတယ်ဒါမှလည်းထွက်နိုင်တယ်ဥပမာဆိုရင် hydrogen chloride ပေါ့နော်။နောက်ပြီးတော့အမိုးနီးယားလည်းထွက်နိုင်တယ်ကလိုရင်းလည်းထွက်နိုင်တယ်အဝေးပြန်ထက်တဲ့ဒီ organic carbon တွေကတော့နည်းပါတယ်ဒါပေမဲ့အဲ့လိုမျိုးထွက်တယ်အဲ့တော့ American ပြည်မှာဆိုရင်အခုဆိုရင်ဒီလို acid မျိုးတွေပေါ့နော် acid ဓာတ်တွေတန်းဝေးတွေထွက်တာအော်တွေကိုလည်းထိန်းချုပ်ဖို့ပြီးလက်မြေဆက်တွေမှာထပ်ပြီးတော့ထိန်းချုပ်ဖို့ကိရိယာတွေတက်ရတယ်နောက်ပြီးတော့အမုံတွေကိုဘလောက်မရှိရဘူးလဲဆိုတော့လည်းတက်ရတယ်နောက်ပြီး nitrogen oxide တွေကိုလည်းထိန်းချုပ်တဲ့ကိရိယာတွေအဲ့လိုမျိုးရှိရတယ
်ပြီးလက်မြေဆက်ရုံတစ်ခုအတွက်ထိန်းချုပ်ကိရိယာတွေဘလူးနီယာတွေမှာတက်ဆင်ရမှာပါလေ
ဒီလက်မြေထုတ်တဲ့နေရာမှာအဓိကကြရတဲ့ဟာအလဲရပေါ့နော်မီးဘုံကြီးလိုအိတ်ဆက်ရှိသူ့ရဲ့ထုတ်လို့မှုစွမ်းအားအမြင့်ဆုံးရှိတယ်လားဘလူးရှိတယ်နောက်ပြီးအိမ်မှာလည်းအမုံတွေထိန်းမှုဟာတွေကိုဘလူးစက်တီတက်ထားလဲကြောင်မိုင်းနဲ့ပတ်သက်တာတွေရောကုန်ကျန်းပစ္စည်းရောပြီးတော့မီးမဖုတ်ခင်မှာလည်းရောပြီးတော့ကြည့်ရတယ်အဲ့ဒါမှလည်းအမုံတွေကိုဘလူးတန့်ဆင်ဖို့လှုပ်ထားတယ်အများကြီးလိုတယ်အဲ့ဒါကြီးမရှိလို့ရှိရင်လူတွေကဒီအမုံတွေနဲ့အယံကိုဒုက္ခရောက်မှာပေါ့ဒီအမုံတွေကိုထိန်းချုပ်တဲ့ဟာတွေပေါ့နော်ကရိယာတွေကိုလူမျက်မြင်ထုတ်လို့တဲ့ဖြစ်စဉ်တွေမှာထည့်ထားရမယ်အဲ့တော့ကြောင့်မို့သူတို့ကအခုပေါင်းပြီးလို့ရှိရင်သူမှပျက်စီးသွားနိုင်စရာတွေကတော့အမုံတွေအရင်းမြစ်တွေတန်းဝေတွေကတော့အများကြီးရှိတယ်ပေါ့နော်အဲ့ဒါကိုတိတိချာချာစီမံမှဖြစ်မယ်ဒီတိုင်းမဲကတော့အဲ့ဒါတွေမပါဘူးဆိုလို့ရှိရင်တော့အတော်ကြီးကိုပျက်စီးသွားမယ်အမေရိကန်မှာလည်း1895ရဲ့ထုတ်လာတာလေသို့တော်လည်းဖြည်းဖြည်းနဲ့ဒီမှာဆိုရင်အခု emission control တွေအများကြီးလုပ်ထားတာလေ fine charge နဲ့ဒီက20 million တော့ဘာလို့ချပစ်တာလေအစီကံမလိုက်နဲ့ဒီမှာဆိုရင်အမ SO2 ဆိုတော့ဒီမှာဘာနဲ့ချခံရလဲဆိုရင် EPA ကဥပမာဆိုရင်ခိုးလုံးကလုပ်ထားရဲဆိုတော့ဆက်ဟောင်းနေသူတို့ကဥပဒေကို1981ကထုတ်လိုက်တယ် okay အဲ့နောက်ပိုင်းမှာပြင်လို့ရှိရင်ခစ်သစ်State of the art emission control ထည့်ရမယ်လို့ပြောတယ်သူတို့ကမထည့်ဘူးတိတ်တိတ်ကလေးပြင်တယ်အဲ့ဒါမိသွားရင်တခါလေးချလိုက်ကြလေ
ဘယ်လောက်ထိချ
2.5 million နဲ့ 20 million နဲ့ 30 million နဲ့သူတို့ပေါ်မှာတည်ပြီးတော့ချတာပဲ
တဘောဝန်ချင်အင်ဂျင်နီယာဒေါ်အီဂျီရဲ့ပြောကြခြင်းတွေပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
တော်ခင်မြတ်သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ကြရတာပါအခုထုတ်လွှင့်နေတဲ့တနားရီစာအစီအစဉ်အစအဆုံးကိုမြမစံတော်ချိန်ည10နာရီကနေ17နာရီအထိပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်အခုတောက်ကြနေညပဲအစီအစဉ်အဆုံးမတက်ခင်မှာတရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မယ်ရှင
်ဒူရောမတမကအီယူထဲမှာပြည်ထောင်နိုင်ငံဆက်နေမယ်မနေဘူးဆိုတော့ကိုပြည်ထောင်မဲဆန္ဒရှင်တွေဇွန်လ23ရက်နေ့မှာလူလူဆန္ဒခံရေးပွဲနဲ့မဲပေးဖို့ဆုံးဖြတ်မှုရှိနေတဲ့ပေါ်အပြင်းအထန်ငင်းပွားနေကြတော့မှာပဲအမေရိကသမ္မတဘရောက်ဥဘမာကလည်းသူ့ရဲ့သဘောထားကိုထုတ်ပြောလိုက်ပါတယ်ပြည်ထောင်နိုင်ငံအနေနဲ့ EU ထဲမှာဆက်နေဖို့သမ္မတဥဘမာကတိုက်တွန်းထားပြီးဒါဟာပြည်ထောင်နိုင်ငံကိုပိုပြီးအားကောင်းစေလိမ့်မယ်လို့ The Telegraph သတင်းစာထဲမှာသမ္မတဥဘမာကစောင်းမတစ်စောင်းရေးပြီးပြောထားပါတယ်2016ခုနှစ်ကမ္ဘာမြေနေ့မှာကမ္ဘာတဝန်းကလူပေါင်းတန်း1000ကျော်ဟာတဘောပတ်ဝန်းကျင်ကိုကာကွယ်ရေးအားပေးတဲ့လုပ်ငန်းတွေလှုပ်ဆောင်ကြတယ်လို့နှစ်စဉ် EP လ22ရက်ဒီကနေ့မှာကြာရောက်တဲ့ကမ္ဘာမြေနေ့ကိုစီစဉ်သူတွေကပြောပါတယ်။ကြောင်းတွင်စုအဖွဲ့တွေလူနေရပ်ကွက်တွေဘာသာရေးအဖွဲ့အစည်းတွေနဲ့တခြားစုအဖွဲ့တွေဟာကိုယ်ဒေသမှာတန်ရှင်ရေးလှုပ်တာ၊သစ်ပင်ဆိုင်တာ၊နိုင်ငံရေးတာဝန်ရှိသူတွေနဲ့စီဝေးတာ၊ပညာပေးလုပ်ငန်းတွေလုပ်ကြတာစသည်အားဖြင့်စုဝေးလှုပ်ဆောင်ကြပါတယ်။ မြောက်ကိုရီးယားရဲ့အဆိုအရဖြင့်တောင်ကိုရီးယားကပြန်ပေးဆွဲသွားတယ်လို့ဆိုရဲထွက်ပြေးခေလွန်သူတို့ရဲ့မိသားစုတွေကိုတောင်ကိုရီးယားကိုပို့ပေးဖို့ဆုံးဖြတ်ထားတယ်လို့မြောက်ကိုရီးယားကအဒီကနေ့ပြောပါတယ်အမျိုးသမီး12ယောက်အနေနဲ့တောင်ကိုရီးယားမှာရွှေ့ပြောင်းခြေစိုက်နေတဲ့အရေးသူတို့ဘာသာဆုံးဖြတ်ထားတယ်လို့ပြောပြီးမျက်နှာချင်းဆိုင်တွေ့ဆုံရေးကိစ္စကိုတောင်ကိုရီးယားဘက်ကတော့ပယ်ချပါတယ်ဒီတွဲဆုံဘွဲကိုတောင်ကိုရီးယားဘက်ကမစီစဉ်ဘူးဆိုရင်အပြင်းထန်တုံ့ပြန်တာနဲ့ရင်ဆိုင်ရမယ်လို့မြောက်ကိုရီးယားဘက်ကသတိပေးထားပါတယ်။ဒေါအောင်ဆန်းစုကြည်ဟာတန်90ကျော်မြန်မာလူထုအတွက်တာမကကမ္ဘာတဝန်းကတန်ပေါင်းများစွာသောလူတွေအတွက်တရားမျှတမှုရဲ့မျှော်လင့်ချက်မရှိတဲ့ဆောင်ဖြစ်အခုဆိုရင်ဘယ်တော့ကလည်းမတူတဲ့အနေအထားနဲ့ဆက်ရှိနေစေပါပဲလို့အမေရိကန်သမ္မတဗရာအိုဘားမားကချီးကျူးရေးသားပါတယ်ခင်ဗျာ။
တော့ကြနေညာပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြေညာပေးသွားတာပါဒီညအစီအစဉ်ထုတ်လုပ်ရမှုကရှာဖောင်းဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ် VOA American တရက်စနေနေ့မနေ့ဖက်အစီအစဉ်တွေကိုမြန်မာစံနှုန်းချင်း6နာရီကနေ9နာရီထိလိုင်းလိုမီတာ32 40 49တို့ကနေဖမ်းယူနှာစင်နိုင်ကြပါတယ် VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျပါခွာညိုပါ
This program has come to you from the Voice of America, Washington.